Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေ့ကြပါစေ VOA American တန်က2018ခုနှစ်ဇူလိုင်လ17ရက်ဘူရူးနေမနေ့ကအတန်းလွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေ9.24 50.51 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပင်းညီနားဆင်နိုင်ကြပါလိမ့်မယ်ကျွန်တော်ဆမ်မိုးပြပါခင်ဗျာခုမနေ့ဖက်အစီအစဉ်တွေတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူကြေညာပေးပါပါထိုင်းနိုင်ငံမဲဆိုင်မြို့ကကြောက်ကူထဲမှာသတင်းနှစ်ပတ်ကြာကြာပိတ်မိနေတဲ့တောင်းဝက်ဘောလုံးအသင်းကအသင်းသား73စလုံးကိုကယ်ထုတ်လိုက်နိုင်ပါပြီအမေရိကန်ပြည်ထောင်စုကနေပြည်နှင်တန်းအပိတ်ခံတဲ့သူတွေကိုပြန်ဖို့ရမှာလက်ခံဖို့အတွက်ပြက်ကွက်တဲ့မြန်မာနဲ့လာအိုစ်နိုင်ငံတွေအတွက်ပြည်ဝင်ခွင့်ဗီဇာကန့်တတ်မှုတွေကိုအမေရိကန်ကချမှတ်လိုက်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မိုးဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုထူးခြားတဲ့နောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြမယ်ထင်ပါဆိုရင်တော့
The Department of State received notification under Section 243D of the Immigration
and American Pi Dawson ਨੇ ပြည်ပေါင်းဆောင်ရွက်မှုရှိတဲ့မြန်မာနဲ့လာအိုနိုင်ငံတို့ကအစိုးရဝန်ကြီးဌာနတချို့ကတာဝန်ရှိသူအကြီးအကဲတွေကို American ပြည်ဝင်ခွင့်ဗီဇာစတင်ပိတ်ပင်မှုတွေလှုပ်ဆောင်နေပြီဖြစ်တဲ့အကြောင်း American နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကပြောဆိုသွားတာဖြစ်ပါတယ်။သတင်းလွှာကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါပြင်ထိုင်းနိုင်ငံမြောက်ပိုင်းလှန်ကူအတွင်းကနေကယ်ထုတ်ခဲ့တဲ့ကလေးတွေရဲ့အခြေအနေနဲ့အဲ့ဒီအထက်ကဝါလူမျိုးလူငယ်တူရှမ်းလူမျိုးဘော်လုံးနီးပြတို့ရဲ့အကြောင်းနောက်ပြီးတော့ဒီကနေ့စပြီးတော့ကျင်းပတော့မယ့်27ရာစုပင်လုံညီလာခံအပေါ်ပြပရောက်တိုင်းရင်းသားတွေရဲ့အမြင်သဘောထားကမ္ဘာဖလားဘော်လုံးပွဲရဲ့ဆီမီဖိုင်နယ်ပထမပွဲပေါ်သုံးသပ်ချက်အစရှိကြတွေကိုနားဆင်ကြဖို့ရှိပါတယ်နောက်ပိုင်းမှာအင်္ဂါညဓာတ်ရိုက်လေးလိုင်းကိုပြန်လည်ထုတ်လွှင့်ပေးဖို့လည်းစီစဉ်ထားပါတယ်ဒါရီမတိုင်ခင်အရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ထိုင်းနိုင်ငံချင်းရန်ခဲမဲဆိုင်မြို့ကရေရှမ်းနေတဲ့ကြောက်ကူထဲမှာသတင်းနှစ်ပတ်ကျော်ပိတ်မိနေတဲ့ကျောင်းသား12ဦးနဲ့ဘောလုံးနှီးပြတူပါတဲ့အဖွဲ့ကအဖွဲ့သားအလုံးကိုကယ်ထုတ်လိုက်နိုင်ပြီလို့ထိုင်းရဲတပ်အထူးတပ်ဖွဲ့ကပြောကြားလိုက်ပါတယ်။သူတို့ဟာတောဝက်ဘောလုံးအသင်းကအသင်းသားတွေမျိုးသူတို့ကိုတောဝက်လို့ချစ်စနုခေါ်ကြပြီးတောဝက်ကလေး12ကောင်စလုံးကိုရသူတို့ရဲ့နှီးပြကိုပါဂူရဲကနေကယ်ထုတ်လိုက်နိုင်ပြီလို့ထိုင်းရဲတပ်အထူးတပ်ဖွဲ့ကသူတို့ရဲ့ Facebook စာမျက်နှာမှာရေးပါတယ်။ဂူရဲမှာကျန်နေတဲ့ကယ်ဆယ်ကူညီသူထိုင်းရဲတပ်အထူးတပ်ဖွဲ့ဝင်4ဦးစလုံးနဲ့ဂူပြင်ကိုအန္တရာယ်ကင်းကင်းနဲ့ပြန်ရောက်လာပါပြီလို့လည်းနောက်ပိုင်းမှာဆက်ပြီးရေးသားခဲ့တာပါ။ Facebook ပေါ်မှာလည်းသူတို့4ဦးပုံကိုတင်ထားပြီးပုံထဲမှာတော့2ဦးကကင်မရာရှေ့မှာလက်မှတ်ထောင်နဲ့ပြနေတဲ့ပုံမှာကျောင်းသားလေး7ယောက်နဲ့သူတို့ရဲ့နှီးပြတို့ဟာဂျူလ23ရက်နေ့ကလေးကထမ်းလမ်းကျောက်ဂူတဲကိုသွားရကနေရေကြီးပြီးပြန်မထွက်နိုင်ဖြစ်ခဲ့ပြီး10ရက်နေ့ပါပျောက်ဆုံးနေတာပါသူတို့ကိုဂူတွင်2မိုင်ခွဲလောက်မှာအထူးရင်ငုပ်သမားတွေကပြန်တွေ့ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့တနင်္ဂနွေနေ့ကမှကယ်ဆယ်ရေးတွေစတင်လှုပ်ဆောင်ခဲ့တာဖြစ်ပြီး3ရက်တွင်မှာပဲအားလုံးကိုကယ်ထုတ်နိုင်ခဲ့တာပါသူတို့ထဲကကလေးနှစ်ဦးကျမ်းမာရဲ့အနေငယ်ထိခိုက်နေပေမဲ့ကျန်အားလုံးကျမ်းမာရဲ့အခြေအနေကောင်းတယ်လို့သူတို့ကိုကုသပေးနေတဲ့ချင်းရန်ရှေယုံကပြောပါတယ်
NATO လို့ခေါ်တဲ့မြောက် Atlantic စစ်စာချုပ်အဖွဲ့နဲ့ရော EU ဥရောပသမဂ္ဂနဲ့ပါတွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်သွားဖို့ American သမ္မတ Donald Trump ရဲ့ခုနှစ်ရကြာဥရောပခီးစဉ်ကတော့စတင်နေပါပြီ။အခုတော့ NATO ဌာနချုပ်ရှိရာ Belgium နိုင်ငံ Brussels မြို့မှာသမ္မတ Trump ရောက်နေပါတယ်။ NATO အဖွဲ့ရော EU အဖွဲ့ရောက American နဲ့မဟာမိတ်အဖွဲ့တွေဖြစ်ပါတယ်။ NATO အဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးမဟာမိတ်တွေရဲ့စီးရေးပူးပေါင်းဆောင်ရွက်မှုတွေအတွက်ငွေတွေပို့ပြီးတော့ထည့်ဝင်ဖို့သမ္မတ Trump က Twitter လူမှုကိစ္စကနေပြီးတော့ရေးသားတောင်းဆိုနေပါတယ်။American သမ္မတ Trump နဲ့ EU ဥရောပသမဂ္ဂအဖွဲ့ကောင်းဆောင်တွေအကြားမှာလဲဆက်ဆံရေးကတက်ပြီးတော့ချောမွေးလာတာတော့မဟုတ်ပါဘူး။ဥရောပနိုင်ငံတွေကိုနေတိုင်းလိုလိုဝေဖန်နေတာတွေကမဟာမိတ်တွေချင်းချင်းကြားကောင်းမွန်တဲ့ဆက်ဆံတာမျိုးမဟုတ်ဘူး။မဟာမိတ်တွေကိုလေးစားတန်ဖိုးထားဖို့လိုတယ်လို့ဥရောပသမဂ္ဂရဲ့အကြီးအကဲ Donald Tusk ကပြောပါတယ်။ NATO အဖွဲ့ထိပ်သီးဆွေးနွေးပွဲကဗိုလ်တပ်ခုနဲ့ကြာသပတေးနေ့မှာကျင်းပမှာပါ။အဲ့ဒါပြီးလို့ရှိရင်သမ္မတ Trump Britain နဲ့ Scotland ကိုခီးဆက်ပါလိမ့်မယ်ပြီးရင်တော့ Finland နိုင်ငံ Helsinki မြို့မှာ Russia သမ္မတ Vladimir Putin နဲ့သမ္မတ Trump တို့ထိပ်သီးဆွေးနွေးပွဲကျင်းပဖို့ရှိပါတယ
်နိုင်ငံတော်တရားရုံးချုပ်တရားသူကြီးအစ်ဖြစ်တဲ့ American သမ္မတ Donald Trump ကပြည်ထောင်စုတရားသူကြီး Brett Kavanaugh ကိုအမိတင်သွင်းလိုက်ပြီးတဲ့နောက်တနေ့မှာပဲ Kavanaugh ဟာဒုတိယသမ္မတ Mike Pence နဲ့အတူအထက်လွှတ်တော်အများစုမှ Mitch McConnell နဲ့တခြားထိပ်တန်း Republican အမတ်တွေနဲ့တွေ့ဆုံခဲ့ပါတယ်အရေးချင်းထူးထူးခြားခြားပြေဝရတဲ့သူကိုသမရကအမည်စင်းတင်သွင်းရွေးချယ်ပေးလိုက်တာဖြစ်ပြီးဆောင်းမရောက်ခင်ယာရုခန့်ဖို့လုပ်နိုင်မယ်လို့ယုံကြည်ကြောင်းကန်တကီပြည်နယ်အထက်လွှတ်တော်မှ Mitch McConnell ကပြောပါလေအခုလိုသူကိုအမည်စင်းတင်သွင်းလိုက်တဲ့အတွက်သမရဟောင်း Barack Obama တက်တမ်းမကုန်ခင်လစ်လက်သွားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးနေရာမှာအမည်စင်းတင်သွင်းတာကို Republican တွေဘက်ကလက်မခံခဲ့တာနဲ့ပတ်သက်ပြီးအခုထိမကြေလည်သေးတဲ့ အထက်လွှတ်တော်ကဒီမိုကရက်တစ်အမအများစုရဲ့ပြင်းထန်တဲ့တိုက်ခိုက်မှုကိုခံနေရပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုရဲ့တရားရေးဆိုင်ရာမှာရှေးဟိုးဆဲဝါဒီတွေပို့လွှမ်းလာမှကိုလည်းစိုးရိမ်မှုတွေပေါ်လာနေတာဖြစ်ပါတယ်။ဒီမိုကရက်ပါတီကအနည်းစုအမခေါင်းဆောင် Chuck Schumer ကတော့အခုလိုသမ္မတ Trump ကကဗနောကိုရွေးတာဟာ2016ရွေးကောက်ပွဲမဲဆွဲပွဲမှာသူပြောခဲ့တဲ့အတိုင်းအမျိုးသမီးတွေတားသမီးမွေးဖွားမှုဆန်ရရပိုင်ခွင့်တွေကိုပြောင်းလဲပစ်ဖို့ဖြစ်ပြီးအမေရိကန်နိုင်ငံသားတန်ဖိုးများစွာရဲ့ကျန်းမာရေးဆောင်ရှောက်မှုတွေကိုလည်းထိခိုက်စေမယ့်အကြောင်းဖြစ်တယ်လို့လည်းပြောပါတယ်
ပါကစ္စတန်နိုင်ငံရှေ့မြောက်ပိုင်းမှာပြည်내ရွေးကောက်ပွဲတစ်ခုအတွက်မဲဆွယ်စည်းရုံးတဲ့လူစုလူဝေးတစ်ခုမှာအသေးခံဘုံဖောက်ခွဲမှုလို့ယူဆတဲ့ပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့လို့လူအနည်းဆုံး14ဦးသေဆုံးပြီးတော့55ဦးဒဏ်ရာခဲ့ပါတယ်။သေဆုံးတဲ့သူတွေထဲမှာပြည်내လွတ်တော်ကိုယ်စားလှယ်လောင်းတစ်ခုလည်းပါဝင်ပါတယ်။ပါရှဝါဒေတာအလဲပိုင်းမှာမနေ့ကဘုံပောက်ခွဲခဲ့တာဖြစ်ပြီးတော့အဲ့ဒီမှာပြည်내လွတ်တော်ကိုယ်စားလှယ်ဟောင်းဆလင်းဟာရုန်ကသူ့ရဲ့ANP ပါတီကိုထောက်ခံကြသူတွေကိုဟောပြောဖို့စင်မြင့်ဘော်ကိုအသွာပောက်ခွဲမှုဖြစ်ခဲ့တာလို့မျက်မြင်သက်သေတွေနဲ့ရဲတပ်ဖွဲ့ကပြောပါတယ်။အခုချိန်ထိတော့ဘယ်သူတွေရဲ့လက်ချက်လဲဆိုတာမသိရသေးပါဘူး။လာမယ့်သတင်းနှစ်ပတ်ကြာလို့ရှိရင်ပါကစ္စတန်နိုင်ငံမှာအမျိုးသားလွှတ်တော်နဲ့ပြည်내လွှတ်တော်တွေမှာရွေးကောက်ပွဲတွေကိုကျင်းပတော့မှာဖြစ်ပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA American တိုင်းကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။American ပြည်ထောင်စုမှာလူမှုကြီးကြပ်ရေးဆိုင်ရာမူဝါဒကိုချက်ချက်မမအကန့်အတွက်ဆောင်ရွက်နေတာဖြစ်ပြီး American ကနေပြည်ညင်းတဲ့အပိတ်ခံရတဲ့သူတွေကိုပြန်ပို့ရမှာလက်ခံဖို့အတွက်ပြက်ကွက်တဲ့မြန်မာနဲ့ Laos နိုင်ငံအတွက် American ကပြည်ဝင်ခွင့် Visa ကန့်သတ်မှုတွေချမှတ်ပါတယ်။မြန်မာနဲ့ Laos နိုင်ငံတွေကသူတို့ရဲ့နိုင်ငံသားတွေကို American ပြည်ထောင်စုကပြန်သွားဖို့အမိန့်ထုတ်ပြန်ချက်တွေကိုလက်မခံတာဒါမှမဟုတ်ကြိုးကြောင်းမခိုင်လုံမဲနဲ့နှောင့်နှေးနေတာရှိတယ်လို့အမိမေလုံခြုံရေးဌာနကပြောပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနအင်္ဂါနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့မြန်မာနဲ့ Laos နိုင်ငံတွေက American ကောင်စစ်ဝင်ရုံးတွေကလည်းပြည်ဝင်ခွင့် visa အမျိုးအစားတချို့အတွက်ကန့်သတ်မှုတွေစတင်လှုပ်ဆောင်မှုအမိန့်ပေးထားတာပါမြန်မာနိုင်ငံအတွက်ကန့်သတ်ချက်တွေထဲမှာမြန်မာဝန်ကြီးဌာနတွေဖြစ်တဲ့အလွတ်တမလွင်မှုကြီးကြပ်တဲ့လူ့ရေးဆိုင်ရာ MOLIP နဲ့ပြည်ထရေး MOHA တို့ရဲ့ညွှန်ကြားမှုချုပ်အဆင့်နဲ့အထက်ဝန်တာဝန်ထမ်းဆောင်ဆဲအရာရှိတွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်အလုပ် visa B1 နဲ့ခီးသွား visa B2 အတွက်ကန့်သတ်ပါတယ်တရင်အပြည့်စုံကိုတရင်တွေပြီးမှနားဆင်နိုင်ပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေလုံခြုံစိတ်ချစွာနေရပြန်လာနိုင်ရေးနဲ့ပတ်သက်ပြီးတော့ဖိအားတွေတိုးနေပါတယ်ဒီချိန်မှာပဲခိုင်ပြည်တဲ့ကအခြေအနေတွေကိုကိုယ်တိုင်ကိုကြတွေ့မြင်နိုင်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီး AH မမို့အလီမြန်မာနိုင်ငံကိုမကြခင်အလဲပတ်သွားလိမ့်မယ်လို့ဒီကနေ့ထုတ်သည့် Independence သတင်းမှာဖော်ပြထားပါတယ်ခိုင်ပြည်နယ်တွင်းတိုးတက်ပြထုံးမှုတွေဘလို့ရှိနေတဲ့ဆိုတာကိုလေ့လာကြည့်ရှုဖို့နိုင်ငံသားဝင်ကြီးအလီမြန်မာပြည်ကိုသွားမဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကြ ాయి အတွင်းဝင်ကနေတော့ကပဲတင်းနောက်တွေကိုပြောပါတယ်ဒါပေမဲ့သူဘရော့သွားမလဲဆိုတဲ့ရက်တိကျကိုတော့မပြောပါဘူးရိုညာဒုက္ခတွေနေရပြန်တဲ့ခါမှနေထိုင်မှုဘလို့အင်ယာမျိုးတွေကိုတိဆောက်ထားတယ်လဲသူတို့ဘဝနေထိုင်မှုအခြေအနေတွေဘလို့ရှိလာနိုင်မလဲဆိုတာတွေကိုဘင်္ဂလားဒေ့ရှ်ဘက်ကတွေ့မြင်လို့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးဌာနရာရှိသူကပြောဆိုထားပြီးတော့ဒီခီးစဉ်ကမဖြစ်မနေသွားမယ်ခီးစဉ်ဖြစ်တယ်လို့လည်းသူကဆိုပါတယ
်တရုတ်နိုင်ငံကအတိုက်ခံသူဖြစ်တဲ့ငြိမ်းချမ်းရေးနိုဘယ်ဆုထင်လူရှားဖို့ရဲ့ဇနီးဖြစ်သူနေအင်းကျဲကျုပ်ကြခံရတဲ့လူရှားဟာအခုတရုတ်နိုင်ငံကနေဂျာမနီကိုထွက်သွားပါပြီ။လူရှားဟာဂျာမနီမှာဆေးကုသဖို့အတွက်ဘေကျင်းကနေထွက်ခွာသွားပြီလို့တရုတ်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရကအင်ကာနေမှာသတင်းတောက်တွေကိုပြောပါတယ်။အကိုဖြစ်သူကလည်းညီမဖြစ်သူဟာဥရောပမှာဘဝတက်ဆဖို့တရုတ်နိုင်ငံကနေထွက်ခွာလာပြီလို့ရေးပါတယ်။သူဟာအင်ကာနေမှာပဲဂျာမနီကိုရောက်သွားတာဖြစ်ပါတယ်။အခုလိုတရုတ်အာဏာပိုင်တွေကသူ့မကိုပြည်ပထွက်ခွာခွင့်ပေးလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုကကြိုဆိုကြောင်းပြောပါတယ်။
မနေ့ကရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာကစားခဲ့တဲ့ကမ္ဘာဖလားဘောလုံးအကျိုးဘလူပွဲမှာပြင်သစ်ကဘယ်ဂျီယံကိုဂိုးကုန်းရှိနေနိုင်ရပြီးတော့နောက်ဆုံးဘလူပွဲကိုတက်တော့ခဲ့ပါပြီပထမပိုင်း55မိနစ်မှာဘယ်ဘက်ကမှဂိုးမသွင်းနိုင်ခဲ့ပေမဲ့ဒုတိယပိုင်းစပြီးတော့မကြာခင်မှာပဲပြင်သစ်ကတောင်းကန်ပေါ်ရလို့ပထမဂိုးနဲ့အနိုင်ဂိုးကိုကောင်းတိုက်သင်ယူခဲ့ပါတယ်ဘယ်ဂျီယံသင်းနေတဲ့ကမ္ဘာဖလားအကျိုးဘလူပွဲကို32မိနစ်တွင်ပထမဆုံးအချိန်တက်လာခဲ့တာဖြစ်ပါတယ်ဒီနေ့ကစားကြမဲ့အကျိုးဘလူပွဲကတော့အင်္ဂလန်နဲ့ခရိုအေးရှားသင်းလို့ဖြစ်ပါတယ်ရုရှားနိုင်ငံမော်စကိုမြို့တော်မှာကန်ကြပါလိမ့်မယ်
Direct from Washington, the voice of America, VOA.
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးတက်နဲ့ခုကြောင်လင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။ဂျွန်လ23ရက်နေ့တွေကထိုင်းနိုင်ငံတွင်ကလှိုင်ကူထဲမှာပိတ်မိနေကြတဲ့လူငယ်ဘောလုံးအသင်းသားအားလုံးကိုကယ်ထုတ်နိုင်ခဲ့ပြီးတဲ့နောက်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုဒီကနေ့အဆုံးသတ်တော်မှာဖြစ်ပါတယ်။က ူထဲမှာပိတ်မိတာဆက်ရှိရဲ့အကြမှာလူငယ်၁၂ယောက်နဲ့သူတို့ရဲ့နှီးပြတွေကိုသူတို့ရဲ့နှီးပြအားလုံးကိုဂူပြင်းကိုရောက်အောင်စေစေနိုင်ခဲ့တာပါဆေးရုံမှာဆေးကုသမှုခံနေရတဲ့သူတို့ရဲ့နောက်ဆုံးအခြေအနေနဲ့လူငယ်၁၂ယောက်ထဲကဝတ်လူမျိုးလူငယ်လေးနဲ့ရှမ်းလူမျိုးနှီးပြတို့ရဲ့အကြောင်းတွေကိုမတ်စုမြတ်မုံကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်
ထိုင်းနိုင်ငံချေရိုက်ခရိုင်တွေကနေရာတော်တော်များများရေလွှမ်းနေတဲ့ထမ်ဘရန်လိုင်ကိုထဲမှာပိတ်မိနေကြတဲ့အသက်17နှစ်ကနေ16နှစ်ကြားတောဝဲလူငယ်ဘောလုံးအတင်းသား12ယောက်နဲ့အသက်15နှစ်အရွယ်သူတို့ရဲ့နေပြတော့ကိုရဲကနေပြီးတော့ဆက်ရှဲမြောင်းနေမှာပြန်လဲထွက်လာနိုင်ခဲ့ကြပါပြီ။ထိုင်းရေတပ်ရေငုပ်သမားတွေအပြင်ရေလွှမ်းနေတဲ့ဂူမျိုးတွေမှာရေငုပ်ကျွမ်းကျင်တဲ့နိုင်ငံကရေငုပ်သမားတွေစုစုပေါင်း60လောက်ပါဝင်တဲ့ကယ်ဆယ်ရေးအဖွဲ့ကခက်ခက်ခဲခဲအန်ဒီရဲ့ကြားကနေကယ်ထုတ်ခဲ့ရတာပါ။အန်ဒီရဲ့များလုံးတဲ့အတွက်73ယောက်ကို3ကခွဲပြီးကယ်ဆယ်ခဲ့ရပါတယ်။ပထမဆုံးဇူလိုင်လ10ရက်နေ့က4ယောက်9ရက်နေ့က4ယောက်နဲ့နောက်ဆုံး10ရက်နေ့မှာတော့5ယောက်ခွဲပြီးကယ်ထုတ်ခဲ့ရတာပါ။သူတို့ရဲ့မိသားစုဝင်တွေသာမကတကဘာလုံးကရင်တထိတ်ထိတ်နဲ့စောင့်စားခဲ့ရပြီးတော့အင်္ဂါနေ့ကတော့5ယောက်ပါတဲ့နောက်ဆုံးအထုပ်ထွက်လာနိုင်ခဲ့တဲ့အတွက်အားလုံးစိတ်အေးနိုင်ပါတော့တယ်။ဘလောက်တောင်ပျော်ရွှင်ကြသလဲဆိုတာကိုဂူရှိမှသတင်းယူနေတဲ့ထိုင်းအခြေစိုက် Network Media Group သတင်းနဲ့ Media ကွန်ရက်ကဥစားညွှန်ကြားရေးမှူးကိုအောင်မိုးမြင့်ကအခုလိုပြောပြပါရယ်
73ယောက်မြောက်ထွက်လာပြီးတဲ့အချိန်မှာသတင်းတောက်တွေကဝိုင်းမေးတဲ့အချိန်မှာဒီတိုင်းမီဒီယာတွေအစဒီမှာပုံရင်းတဲ့ဟာတွေကတခါလဲပျော်ပြီးတော့ရေးအားနဲ့ဒီလက်တွေမြောက်ပြီးတော့တခါလဲပျော်ရွှင်နေကြတာပေါ့နော်ကျေစေးဥဆောင်တဲ့လူတွေအစအရင်နေ့တွေအားနဲ့မတူဘဲနဲ့ဒီနေ့ဟာဆိုရင်ပြုံးပျော်ပြီးတော့ဒီတကယ်ပျော်ပျော်ရွှင်ရွှင်နဲ့တက်တက်ကြွကြွနဲ့ပြောဆိုနေတာတွေကိုတွေ့ရပါတယ်ခင်ဗျာ
ဖြစ်နိုင်မယ်လို့မထင်တဲ့ကယ်ဆယ်ရေးကိုအောင်မြင်စွာလုပ်နိုင်ခဲ့တယ်လို့ကယ်ဆယ်ရေးလုပ်ငန်းတွေကိုဥဆောင်ကုတ်ကဲနေတဲ့ချင်းရိုက်ခရိုင်ယာယီအုပ်ချုပ်ရေးမှူးနရုံဆက်တနာကွန်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်။ဝန်နီးคนไทยทีมไทยแลนด์ทีมราชการพร้อมเอกชนทีมสื่อมวลชนที่ช่วยกับเรา
ကယ်ဆယ်ရေးမှာပါဝင်ခဲ့တဲ့ထိုင်းဖွဲ့တွေထိုင်းအစိုးရတာဝန်ရှိသူတွေပုဂ္ဂလိကကဏ္ဍကပါဝင်ကူညီသူတွေသတင်းမီဒီယာသမားတွေနဲ့တကဘာလုံးကပံ့ပိုးကူညီမှုတွေကြောင့်ဘယ်သူမှဖြစ်နိုင်မယ်မထင်တဲ့ကိစ္စကိုကျွန်တော်တို့လုပ်နိုင်ခဲ့ကြပါတယ်
။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုဒီကနေ့ပုတ်ခုနေ့မှာစတင်ရုပ်သိမ်းအဆုံးသတ်တော့မယ်လို့လည်းပြည်내အုပ်ချုပ်ရေးမှူးတနာကွန်ကပြောပါတယ်။ကယ်ဆယ်နိုင်ခဲ့တဲ့ဘောလုံးအသင်းသားတွေကိုချင်းရိုက်ဆေးရုံမှာတီးတန့်ခွဲထားပြီးတော့အကြမ်းမရေးဆစ်ဆဲမှုတွေလုပ်နေတဲ့အတွက်မိသားစုတွေနဲ့ချက်ချင်းထိတွေ့နှုတ်ဆက်ခွင့်မရသေးပါဘူး။စိတ်ချရတဲ့အကြမ်းမရေးအခြေအနေမရောက်ခင်သူတို့နဲ့မိသားစုတွေကြားမှာမှန်ကထားတဲ့အခါတစ်ဖက်တစ်ချက်မှာပဲပေးတွေ့မှာဖြစ်တယ်လို့ကိုအောင်မိုးမြင့်ကပြောပြပါတယ်
။သူတို့ကိုထားတာကလည်းပြီးသန့်လို့မျိုးဖြစ်နေပါသေးတယ်။နှစ်ရက်ပေါ့လေ48နာရီအတွင်းမိသားစုဝင်နဲ့လုံအောင်တွေ့လို့မရအောင်စစ်ဆင်မှုခံယူရမယ်။ပြီးတော့မှဒီတစ်ပတ်အတွင်းမှာသူတို့ reset ထွက်အောင်လုပ်သွားမယ်။နှစ်ရက်အတွင်းစစ်ဆင်လို့ဘာမှမရှိဘူးဆိုရင်တော့မှမိသားစုဝင်နဲ့တွေ့ရင်ကလေးတွေနဲ့မိဘတွေနဲ့က2မီတာကွာနေပါဆေးချမ်းသာတဲ့အဝတ်အစားတွေနဲ့ဒီတွေ့ရမှာဟာမျိုးအစစ်စစ်နေရှိတယ်ဆိုတော့တပတ်လောက်အနည်းဆုံးအချိန်ယူရမယ်တခုခုရောက်လာဖို့ရှိရင်တော့တလနှစ်လကြာလိုက်နေဆိုတဲ့ဟာမျိုးတွေရှိတယ်
တောဝဲဘောလုံးအသင်းလူငယ်၁၂ယောက်ထဲမှာအသက်၁၄နှစ်အရွယ်ဝါတိုင်းရင်သားလူငယ်လေးတယောက်လည်းပါပါတယ်ထိုင်းနဲ့မြန်မာနိုင်ငံကြားမှာအယောင်းဝယ်လုပ်တဲ့ဝါတိုင်းရင်သားမိဘတွေကအိုက်လူဆိုတဲ့လူငယ်လေးကိုမွေးပြီးတော့ခရီးရန်သေးအုပ်ဆရာတော်တပါးစီမှာအပ်ခဲ့တာကြောင့်ထိုင်းဘက်မှသူကြီးပြင်းခဲ့တာဖြစ်ပါတယ
်ထိုင်းလိုအိုက်ဒွန်းလို့ခေါ်တယ်မြန်မာလိုအိုက်လူလို့ခေါ်တယ်သူကအသက်၁၄နှစ်ရှိပြီသူလည်းပါသွားတယ်သူကတော့ဘောလုံးအကစားမှာဒီမယ်ဆယ်မျိုးနဲ့တမျိုးလည်းတော့မှလက်ရွေးစင်အသိနဲ့မှာပါထားတဲ့လူတယောက်ဖြစ်တယ်ကျွန်တော်တို့ဖခင်ကျောင်းမှာသူ့ကိုကြီးစုဆောင်းချောက်ပေးတဲ့သိခါတော်ရဆရာတော်နဲ့တနေ့ကသွားတွေ့ဖြစ်တဲ့အချိန်မှာသိခါတော်ရဆရာတော်ပြောပြတာကတော့သူကစာကြိုးစားတဲ့လူလည်းဖြစ်တယ်တော့အကစားဘက်မှာလည်းဘောလုံးကမှမဟုတ်ဘတ်စကက်ဘောတို့ရှင်းလုံးတို့ကအစသူကဝါသနာပါပြီးတော့ကစားတယ်နောက်တစ်ခုကဒီဖျားကြောင်မှာဆိုလဲဂီတာတီးတယ်တီယောထိုးတယ်ပညာရေးပိုင်းမှာလဲသူကလေ့လာတယ်သူကဖက်ဖက်မှာစူးစမ်းတယ်လိမ်မာတယ်ဟိုထူးကျင်တဲ့လူငယ်တယောက်ဆိုတာမျိုးလဲသိရတယ
်လူငယ်လေးတွေဂူထဲမှာပိတ်မိနေစဉ်ကာလအတွင်းအိုက်လူရဲ့မိဘတွေလဲဂူပြင်းမှာရှိနေခဲ့ကြတယ်လို့ပြောပါတယ်တောဝဲဘောလုံးအသင်းကိုဂူထဲဥဆောင်ခေါ်သွားတဲ့နီးပြကလဲမြန်မာနိုင်ငံကရှမ်းလူမျိုးတဦးဖြစ်ပါတယ
်ကျွန်တော်သိရတာကမြန်မာပြည်ကရှမ်းလူမျိုးဒီဘက်မှာရောက်လာပြီးတော့ဒီလိုနေတိုင်းလောက်ကန်စားတော့ရင်းနဲ့တော့ဝဲအသင်းမှာသူကမိပြအကူအနေနဲ့ဒီဆေးဘက်ပိုင်းမှာကြီးရတယ်ဆိုတဲ့ဟာမျိုးတော့ပဲကြီးရတယ်ခဗျာ
အခုလိုလူငယ်ဘောလုံးသမားလေးတွေနဲ့နီးပြတို့ကိုကယ်တင်နဲ့ခက်ခဲတဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွင်းမှာထိုင်းရှေ့တက်ကငင်းစားယူထားပြီးမှလှူအားလာပေးတဲ့ရင်ခုသမားတယောက်ဂူရဲမှာအောက်ဆီဂျင်ပြတ်ပြီးသေဆုံးသွားတာကလွဲလို့အားလုံးဘေးကင်းအောင်ပြင်ခဲ့ပါတယ်ရှင
်မတ်စုမြန်မှပြောပြသွားတာဖြစ်ပါတယ် တော်ရရှိမြတ်မြားအမေရိကန်ပြည်တော်စုကပြည်နှင်တန်ပေးခံရတဲ့မြန်မာနဲ့လာအိုနိုင်ငံသားတွေကိုပြန်ပြီးတော့လက်ခံဖို့တက်ဆိုင်ရအစိုးရတွေဘက်ကပူးပေါင်းဆောင်ရွက်မှုလုံးဝမရှိတဲ့အတွက်မြန်မာနဲ့လာအိုနိုင်ငံတွေကတာဝန်ရှိသူတွေကိုအရေးယူမှုတွေပြုလုပ်လိုက်ကြောင်းမနေ့ကအမေရိကန်အစိုးရကကြေညာလိုက်ပါတယ်အရေးယူမှုအစီအစဉ်ရဇူလိုင်လ9ရက်နေ့ကစပြီးတော့တက်ဆိုင်ရနိုင်ငံတွေကဝန်ကြီးဌာနအရာရှိကြီးတွေနဲ့မိသားစုဝင်တွေကိုအမေရိကန်ပြည်ဝင်ဗီဇာထုတ်ပေးတာရပ်ဆိုင်းဖို့ရန်ကုန်နဲ့VN China မှာရှိတဲ့အမေရိကန်တိုင်ယုံတွေကိုအမေရိကန်နိုင်ငံသားကြီးဝန်ကြီး Mike Pompeo ကညွှန်ကြားချက်ပေးပို့ထားပြီးဖြစ်ကြောင်းလည်းနိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရက VOE ကိုပြောပါတယ်အကြောင်းစုံကို Mike အင်ဂျင်နီကအပြည့်စုံတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဇူလိုင်လ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အမေရိကန်အမိမြေလုံခြုံရေးဌာနရဲ့ကြေညာချက်အရဗီဇာပိတ်ပင်အရေးယူမှုအစီအစဉ်ကိုအမေရိကန်နိုင်ငံသားရေးဌာနနဲ့ပူးပေါင်းဆောင်ရွက်တာဖြစ်ပါတယ်။အဓိကမြန်မာဝန်ကြီးဌာနနှစ်ခုဖြစ်တဲ့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာန၊နောက်ပြီးပြည်ထောင်ဝန်ကြီးဌာန၊အဲဒီကလက်ရှိညွှန်ကြားရေးမှုချုပ်ယာဒူအဆင့်အပါအဝင်သူ့ရဲ့အထက်ဝန်ကြီးအဆင့်အထိအရာရှိကြီးအားလုံးနဲ့သူတို့ရဲ့မိသားစုဝင်တွေကိုအလုတ်သဘောပဲဖြစ်ဖြစ်အလဲပတ်ပဲဖြစ်ဖြစ် B1 B2 non immigrant visa တွေကိုဇူလိုင်လ9ရက်နေ့ကစတင်ပြီးချွင်းချက်အကန့်အသတ်နဲ့ပိတ်ပင်အရေးယူလိုက်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်မြန်မာနဲ့လာအိုစ်အစိုးရတွေဟာအမေရိကန်ကပြည်နှင်တန်ပေးလိုက်တဲ့သူတို့နိုင်ငံသားတွေကိုပြန်ပြီးလက်ခံဖို့ညှင်းပယ်တာဒါမှမဟုတ်ခိုင်လုံတဲ့အကြောင်းပြချက်မပေးဘဲနှောက်နှေးနေတာစတဲ့အချက်တွေကြောင့်အရေးယူဖို့အမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီးChristian Nielsen ကနိုင်ငံသားဝင်ကြီး Mike Pompeo ကိုအကြောင်းကြားခဲ့တာဖြစ်တယ်လို့အင်္ဂါနေ့နှောင်းပိုင်းကထုတ်ပြန်တဲ့အမိမြေလုံခြုံရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့နိုင်ငံသားဝင်ကြီးဌာနပြောခွင့်ရအမျိုးသမီးက VOA ကိုအခုလိုပြောပြပါတယ်
။ The Department of State received notification under Section 243D.
မြန်မာနဲ့လာအိုနိုင်ငံတို့နဲ့ပတ်သက်ပြီးအမိမြေလုံခြုံရေးဌာနထံကလူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားအိတ်ဥပဒေပုံမှန် 243 ခါကြီးအရအမေရိကန်နိုင်ငံကြီးဌာနထံပေးပို့တဲ့အကြောင်းကြားစာကိုလက်ခံရရှိပါတယ်။အဲ့ဒီဥပဒေအရကိုယ်နိုင်ငံသားတွေကိုပြန်လက်ခံဖို့ညှင်းဆိုတာဒါမှမဟုတ်အတိုင်းအဆမရှိကြံ့ကြံ့အောင်လုပ်တဲ့နိုင်ငံနဲ့ပတ်သက်လို့အမေရိကန်နိုင်ငံကြီးဌာနကိုအမိမြေလုံခြုံရေးဌာနကအကြောင်းကြားရပါတယ်။အကြောင်းကြားစာလက်ခံရရှိပြီးတဲ့နောက်နိုင်ငံကြီးဝန်ကြီးကအဲ့ဒီသက်ဆိုင်ရာနိုင်ငံမှာဘယ်ဗီဇာဒါမှမဟုတ်ဗီဇာအလုံးထုတ်ပေးခြင်းကနေရပ်ဆိုင်းဖို့တန်ယုံရဲ့ကောင်စီဝင်အရာရှိတွေကိုအမိန့်ပေးရပါတယ်။ဗီဇာကန့်သတ်မှုတွေကိုချမှတ်ရမှာရှောက်ထားသူတွေရဲ့ဘယ်အမျိုးအစားတွေပေါ်မှာကန့်သတ်မယ်ဆိုတာကိုနိုင်ငံခြားရေးဝန်ကြီးကဆုံးဖြတ်ရတာဖြစ်ပါတယ်
။ဒါ့အပြင်ရန်ကုန်နဲ့ VN ကျန်းမှာရှိတဲ့အမေရိကန်တန်ယုံတွေကိုလည်းနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကညွှန်ကြားစာပေးပို့ထားတာနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ
်။ The Secretary of State has ordered consular officers in Burma and Laos.to implement visa restrictions effective July 9, 2018.
မြန်မာနိုင်ငံလာအိုနိုင်ငံမှာဗီဇာကန့်သတ်မှုတွေကို2018ဇူလိုင်လ9ရက်နေ့ကစလို့ချမှတ်ဖို့ကောင်စီဝင်ရုံအရာရှိတွေကိုနိုင်ငံခြားရေးဝန်ကြီးကအမိန့်ပေးထားပါတယ်။နိုင်ငံတကာနိုင်ငံချင်းစီလိုက်လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားအဲ့ဥပဒေ243ကာကြီးရဗီဇာကန့်သတ်ခံရတဲ့လျှောက်ထားသူတွေရဲ့အမျိုးအစားတွေကိုနိုင်ငံခြားရေးဝန်ကြီးကဆုံးဖြတ်ပေးရတာဖြစ်ပါတယ်။အမေရိကန်တန်ယုံဒါမှမဟုတ်ကောင်စီဝင်ရုံးရဲ့လုပ်ငန်းတွေကတော့ဆက်ရှိသွားမှာဖြစ်ပါတယ်။ခုလိုဗီဇာကန့်သတ်မှုတွေဟာဗီဇာဆိုင်ငံ့ခြင်းခံရမှုမှာမပါဝင်တဲ့လူတွေရဲ့လျှောက်လွှာတွေကိုစီစစ်မှုအပါအဝင်တခြားကောင်စီဝင်ရုံးလုပ်ငန်းတွေနဲ့မပတ်သက်ပါဘူး
။အမိမြေလုံခြုံရေးဌာနရဲ့ကြေညာချက်မှာလည်းအခုလိုအရေးယူမှုအတွက်နောက်ဆုံးဆုံးဖြတ်ချက်မချခင်အချိန်ထိမြန်မာနဲ့လာအိုစ်နှစ်နိုင်ငံအစိုးရတွေရဲ့အစစ်မြေတာဝန်ရှိပုဂ္ဂိုလ်တွေနဲ့အမေရိကန်အစိုးရကတန်တမာရေးအရာအပြန်အလှန်ဆွေးနွေးပြောဆိုကြိုးပမ်းခဲ့ကြောင်းဖော်ပြထားပါတယ်။ကိုယ့်ရဲ့နိုင်ငံသားတွေကိုပြန်ပြီးလက်ခံဖို့ခီးသွွားလက်မှတ် passport စာရာတွေကိုထုတ်ပေးဖို့ညှင်းပယ်တဲ့နိုင်ငံတွေကြောင်းအမေရိကန်လွှတ်တော်ကပြဋ္ဌာန်းထားတဲ့လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားဥပဒေအရဆောင်ရွက်တဲ့အမေရိကန်အစိုးရရဲ့ပြည်နှင်တန်ခတ်အရေးယူမှုဟာအတိတ်ပဲကင်းမဲ့စေတယ်လို့လည်းအမိမြေလုံခြုံရေးဌာနကပြောပါတယ်။ဒါအပြင်သူများနိုင်ငံမှာပြည်နှင်တန်ပေးခံရတဲ့ကိုယ်နိုင်ငံသားတွေကိုပြန်ပြီးလက်ခံရမယ်ဆိုတော့နိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုလည်းအဲ့ဒီနိုင်ငံတွေကချိုးဖောက်ရာရောက်တယ်လို့ဆိုပါတယ်။ဒါအပြင်ဇာဗီဒါနဲ့ဒေးဗစ်အမှုတွဲအပေါ်မှာနိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုအခြေခံရမယ်ဆိုရင်ချင်းချက်အနေငယ်ကလွဲပြီးလူ့အဖွဲ့အစည်းအတွက် NDA ရှိသူတွေဒါမှမဟုတ်ထွက်ပြေးမဲ့ NDA ရှိသူတွေလို့ယူဆရတဲ့တရားမဝင်ရောက်ရှိနေတဲ့နိုင်ငံသားတွေအပါအဝင်ပြည်နှင်တန်အမိန့်ချမှတ်ခံထားရတဲ့နိုင်ငံသားတွေအနေနဲ့ဘယ်အချိန်မှသူတို့ပြန်ပို့ခံရမလဲဆိုတာကိုအသေးချာမသိဘူးဆိုရင်ဒီလူတွေကို6လတဲ့ပို့ပြီး ထိမ့်သိမ့်ပိုင်ခွင့်မရှိဘူးဆိုတာပါ။ဒါကြောင့် ICE ခေါ် American လူဝင်မှုနဲ့အခွင့်ကြီးချက်ရေးဌာနအနေနဲ့ရာဇဝတ်ကျူးလွန်သူအန္တရာယ်ရှိသူတွေကိုပြန်ပြီးလွှတ်ပေးနေရကြောင်းအမိမီလုံခြုံရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ American ပြည်ထောင်စုမှပြည်နှင်တန်ပေးခံရတဲ့မြန်မာနဲ့ Laos နိုင်ငံသားတွေကို American အစိုးရကပြန်ပြီးလွှတ်ပေးနေရတဲ့အထက်မှာရာဇဝတ်မှုကြီးကြီးမားမားကျူးလွန်သူတွေတောင်ပါဝင်နေကြောင်းအမိမီလုံခြုံရေးဌာနရဲ့ကြေညာချက်မှာရေးသားထားပါတယ်ရှင်
။မှတ်အင်ဂျင်နဲ့ဖြစ်ပါရခင်ဗျာ။တော်ရရှိမြတ်ခင်ဗျာအခုဒီကနေ့ဗုဒ္ဓဟူးနေ့မှာစတင်ကျင်းပမဲ့တတိယကြိမ်27ရာစုပင်လုံညီရာကနဲ့ပတ်သက်ပြီးတော့ပြပရောက်တိုင်းသားတွေရဲ့အမြင်တွေကိုဒေါခင်မျိုးတက်ကစူးစီးပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒီကနေ့ဇူလိုင်လ17ရက်နေ့မှာစတင်တဲ့ပြည်ထောင်စုငင်းရဲညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကိုဇူလိုင်လ16ရက်နေ့အထိနေပြည်တော်မှာကျင်းပသွားမှာဖြစ်ပါတယ်ဒီတစ်ခါအစည်းအဝေးရဲ့ထူးခြားချက်က NCA အပြည့်အစချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေကိုပါတက်ရောက်ဖို့အတွက်ဖိတ်ကြားထားတာဖြစ်ပြီးအစိုးရလွှတ်တော်တမတော်နိုင်ငံရေးပါတီနဲ့တိုင်းဒေသကိုယ်စားလှယ်တွေအပါအဝင်နယ်ပယ်စုံကကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်ပါတယ်။ဒီလိုလက်နက်ကိုင်အဖွဲ့တွေစုံစုံညီညီတက်ရောက်မဲ့ဆွေးနွေးပွဲမှာတက်ရောက်လာသူတွေကိုယ်တိုင်ပါဝင်ဆွေးနွေးခွင့်ရရေးဟာအရေးပါတယ်လို့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကအခုလိုပြောပါတယ
်ဒီ27ရက်စုငင်းချမ်းကြီးပင်လုံညီလာခံပေါ့အဲ့ဒါမလုံနိုင်တာတနည်းရှိတော့ပြီခုမှပြန်ပြီးတော့မှဖြစ်မြောက်အောင်လုပ်သွားတယ်ဆိုတာညီလာခံဖြစ်မြောက်ရေးအနေနဲ့ကြည့်ရင်တော့အောင်မြင်တယ်လို့ပဲကျွန်တော်တို့ပြောရလိမ့်မယ်ဘာဖြစ်လို့လဲဆိုတော့အခုလုပ်တဲ့ညီလာခံမှာဆွနွေးပွဲမှာမြောက်ပိုင်းကခုနှစ်ဖွဲ့လဲအားလုံးပါဝင်တက်ရောက်လာတာတွေ့တယ်ဒါပေမဲ့အရေးကြီးတာကဒီမြောက်ပိုင်းလက်နက်ကန်ခုနှစ်ဖွဲ့တက်ရောက်လာတာသူတို့ဘလောက်အတိုင်းအတာအထိပါဝင်ရနိုင်တယ်လဲတကယ်ဆွေးနွေးပိုင်ခွင့်တွေပေးမလားဒါမှမဟုတ်လို့ရှိရင်သူတို့ကိုပဲဖိတ်ကြားပြီးတော့လိလာသူအဖြစ်ထိုင်နှားထောင်ပြီးအိမ်ပြန်ခိုင်းမလားအဲ့ဒါကအတိကကြတယ်တကယ်လို့မြောက်ပိုင်းခုနှစ်ဖွဲ့ကိုဖိတ်ခေါ်ပြီးတော့အခုလိုပါဝင်ခိုင်းတယ်သူတို့ကိုလည်းပါဝင်ဆွေးနွေးခွင့်ပေးတယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့နောင်လာမယ့်ငင်းချမ်းကြီးအတွက်တော့အလားအလာရှိတယ်လို့ကျွန်တော်မြင်တယ
်တနင်္လာနေ့မှာပဲလွန်လင်းခိုင်းမန်းကင်မြို့နယ်တွင် NCA အဖြစ်ရဲ့လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းတပ်မတော် RCSS SSA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာမို့ဒီလိုမျိုးမဖြစ်သင့်ဘူးလို့လည်းပြောပါတယ
်အခုကျွန်တော်တို့ရှမ်းပြည်မှာဆိုရင်တိုက်ပွဲတွေဖြစ်နေတာယာချီတောင်ချီရှိခဲ့ပြီးနေပေါင်းလဲ50ကျော်ရှိခဲ့ပြီးပညာရေးစီးပွားရေးလူမှုရေးအစစအရာရာအကုန်လုံးဆုံးရှုံးနေတာခဲ့ရတယ်ဆိုတော့ကျွန်တော်တို့ကအထူးသဖြင့်တိတ်ပြီးတော့ငင်းချမ်းကြီးလိုချင်တယ်။ငင်းချမ်းကြီးရဖို့အတိအကကတော့ပမာတက်မတော်ကကျွန်တော်တို့ရှမ်းပြည်နယ်ထဲဝင်ပြီးတော့မတိုက်ဖို့အရေးကြီးတယ်။ဒါပြန်ခက်တာကလည်း NCA ထိုးပြီးတော့လည်းပြန်တိုက်နေတာလည်းအများရှိတယ်။ဒီတဲ့နဲ့အတွင်းတော်မှာတိုက်နေကြတယ်ဆိုတော့ငင်းချမ်းကြီးရဖို့ဆွေးနွေးမယ်။27ပင်လုံးမှာလာဆွေးနွေးဖို့လည်းဖိတ်ခေါ်တယ်။ပြီးတော့မှလည်းတိုက်နေသေးတယ်ဆိုတာကတတော်ကိုစဉ်းစားလို့ခက်တဲ့ပြဿနာတစ်ခုဖြစ်နေတယ်။
အခုလိုတိုက်ပွဲတွေဖြစ်နေတဲ့ကြားကပဲငင်းချမ်းညီလာခံခေါ်ယူတာကြောင့်ညီလာခံအတွက်မျှော်လင့်ချက်တိတ်မထားနိုင်သူကကချင်မဟာမိတ်အဖွဲ့ကဥက္ကဋ္ဌကိုကမ်ဆန်ပါ
ပထမအချိန်စတဲ့အချိန်မှာမျှော်လင့်ချက်ကြီးကြီးမားမားနဲ့သူကကြီးခဲ့တာပေါ့နော်အခုအချိန်ရောက်စားတော့မျှော်လင့်ချက်တိတ်မရှိတော့ဘူးကြ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တိုင်းရင်းသားဖွဲ့စည်းတွေကအစည်းအဝေးတိုင်းလောက်ကိုတက်ခဲ့ပါတယ်ဒါပေမဲ့တိုက်ပွဲဆိုတာအချိန်လျှော့တာတို့ဒီမရော့ကြလာခဲ့ဘူးကွနော်ဒါဆိုတတ်မတော်ထိုးစစ်တွေကအချိန်ပြည့်ရှိခဲ့အောင
်ဒါကြောင့်တတ်မတော်ကထိုးစစ်တွေရပ်ပြင်မယ်လို့ကြေညာတဲ့နယ်လို့လည်းပြောပါတယ
်တိုင်းငံလုံးကိုတွန်းချုံတဲ့စစ်ခတ်ရစဲမှုဒီ unilateral ceasefire ဆိုတဲ့ဟာထိုးစစ်တွေရပ်တတ်မှုအကြေညာရတော့တကယ်ကိုထူးခြားမှုဖြစ်ပါလိမ့်မယ်ဒါပေမဲ့ဒီလိုကျွန်တော်အစည်းအဝေးပဲလုပ်နေတာအဲ့လိုလုံးဝလိုက်ဆောင်တဲ့ပြည်သူတွေရဲ့အမှရပ်ဘူးဆိုတော့ဘာမှထူးခြားလာမှာရှိတော့မဟုတ်ပါဘူ
း။ NCA စာချုပ်အရငင်းချင်းညီလာခံကိုတစ်နှစ်နှစ်ကြိမ်ကျင်းပဖို့အတွက်သဘောတူထားပေမဲ့ပြည်ထောင်စုကနေခွဲမထွက်ရေးကိုပိုင်ပြဋ္ဌာန်းခွင့်ရေးလို့နိုင်ငံရေးခန္ဓာတွေနဲ့တက်တွေပြန်လည်ပေါင်းစည်းရေးလို့လုံခြုံရေးခန္ဓာတွေမှာညှိနှိုင်းမရတာတွေကြောင့်ညီလာခံကိုတစ်နှစ်ကျော်ရပ်ဆိုင်ခဲ့ရတာပါ။တတိယအကြိမ်27ရာစုပင်လုံအစည်းအဝေးပြီးရင်ဒီ2018ခုနှစ်ထဲမှာပဲနောက်ထပ်ညီလာခံတစ်ကြိမ်နဲ့လာမယ့်2019မှာနှစ်ကြိမ်ကျင်းပပြီးဒီ3ကြိမ်အတွင်းအရေးပါတဲ့ Federal ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာအခြေခံမူတွေကိုချမှတ်ဖို့ဆွေးနွေးမှာဖြစ်ကြောင်းမကြာသေးခင်ကကျင်းပတဲ့ UPDJC ပြည်ထောင်စုငင်းချင်းဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးကနေသဘောတူထားပါတယ်
။ဒေါက်ခင်မျိုးတက်စူးစီးတင်ပြသွားတာပါ မနေ့ကစားခဲ့တဲ့ကမ္ဘာဖလားအကျိုးဘောလူပွဲမှာပြင်သစ်ကဘယ်လ်ဂျီယံကိုတကူးကုန်းမရှိနဲ့နိုင်ပြီးတော့နောက်ဆုံးဘောလူပွဲကိုတက်သွားပါပြီ။ရတဲ့အခွင့်အရေးကိုအမိရယူနိုက်တက်ပြင်သစ်အသင်းကအနိုင်ရသွားတာပဲဖြစ်ပါတယ်။လေးလာတုံးသက်သူတွေကတော့ဘယ်လ်ဂျီယံရဲ့ကစားကွက်ကပိုးပြီးတော့တားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကအားကစားကလောင်ရှင်ကိုဝင်းကျော်မင်းနဲ့အမေရိကန်ပြည်ထောင်စု
နိုင်သိလို့နိုင်သွားတာလားဒါဘယ်ဂျီယံကညံ့လို့ရှုံးသွားတာလားဘလို့မြန်မာလက်ခင်ဗျာကိုဝင်ကြော်မယ
်ပြင်တဲ့အနေနဲ့တကယ်ကိုနိုင်သိနိုင်ထဲတို့အနိုင်ရပြီပိုလူပဲကိုတတ်သွားတယ်သူထင်တယ်ဗျအဓိကတော့ကျွန်တော်ထင်တယ်ဒူရနှစ်ဦးပိုင်းရဲ့ဒီဂျူလာပိုင်းဆက်ဆံမှုတွေကအဓိကအခြေကျလို့ထင်တယ်ဗျဒီနေ့ဒီကနေ့ဒီကတက်ချန်ကစတီယံဒီကမာရီနာဆက်ဆံတဲ့ဒီဒီကပိုင်းပို့ပြီးကောင်းတယ
်အဲကိုင်ထွေးဒီနေ့ပွဲမှာဘယ်ဂျီယံကလည်းပြင်သစ်အသင်းကိုရှုံးတာတလုံးနဲ့နဲ့ပဲသူရှုံးတယ်ပြင်သစ်အသင်းကထပ်မသွင်းနိုင်အောင်သူတို့ခံကစားနိုင်တယ်ကိုရင်ထွေးဘလို့မြင်လဲခဏဒီနေ့ကစားပွဲကို
ဘယ်ဂျီယံသင်းရဲ့ကစားပွဲတယောက်ချင်းဟိုထိုးစစ်အားခံစစ်အားကစားတာကောင်းတယ်ကျွန်တော်ဘယ်ဂျီယံကိုကျွန်တော်ပို့ပြီးတော့ဘယ်ဖိုင်နယ်တက်မလို့ကျွန်တော်တွတ်ထားတဲ့အချက်မှပါတယ်ပြင်သစ်ကနိုင်သွားတယ်ဘာဖြစ်ဖြစ်ဖိုင်နယ်ရောက်သွားတယ်ဆိုတော့လေဒါပြင်သစ်ကတကယ်ကောင်းလို့ရောက်သွားလို့ပဲကျွန်တော်သတ်မှတ်ပါဗျာ
ဟုတ်ကဲ့ကိုဝင်းကျော်ဝင်ဘလို့မြင်ပါလဲဒီပွဲမှာပြင်သစ်နဲ့ဘယ်ဂျီယံကကစားကွက်မှာဘယ်သူကပို့ပြီးတော့အားသာတယ်လို့ထင်ပါလဲခင်ဗျ
ဘောလုံးပိုင်ဆိုင်မှုပိုင်းမှာတော့ဘယ်ဂျီယံကပို့ပြီးအားသာရတယ်ဆိုကျွန်တော်မြင်ပါလဲဗျာဘယ်ဂျီယံရဲ့အဓိကတိုက်ဆင်မှုပေါ့လူကောက်ကူသူ့အနေနဲ့ပွဲတစ်ပွဲလုံးမှာဂိုးထန်တဲ့ဆိုတဲ့ဖြစ်ရင်းနဲ့ရခဲ့တယ်အဲ့အနေအထားတစ်ခုကိုဒီပြင်သစ်နောက်တန်းနဲ့ဒီကွန်လက်ကန်တရအကောင်ဆုံးကာကွယ်နိုင်ခဲ့ရ
ဟုတ်ကဲ့ဘယ်ဂျီယံကအခုဒီနေ့ပွဲမှာရှုံးသွားတာအဓိကဘာကြောင့်လို့ထင်ပါလဲခင်ဗျအ
ဓိကတော့ကျွန်တော်ထင်တယ်ကဒီပွဲဒီအမေကောင်ကူကညီကလေးရဲ့ဖြူပါပိုင်းနောက်ပြီးတော့အမားများတဲ့ကိုသမားကြောင့်ရှုံးဝဲတင်လို့ကျွန်တော်ယူဆခဲ့တယ်အဲ့တိုင်းပဲဒီပွဲမှာကော်တရီအနေနဲ့ပွဲဆောင်ပါမှာလိုအပ်ချက်တွေရှိတယ်ဒီ MVP လို့နောက်တန်းကစားသမားကောင်းလိုက်တော့အတူအနေနဲ့ဒီအကောင်ဆုံးမကာကွယ်နိုင်ခဲ့ဘူးကဒီပွဲမှာဘယ်ဂျီယံကူကကော်တရီတက်ဆိုင်ဒီပြင်သစ်အသင်းကောင်းတော့ကိုသမားလိုကပိုကောင်းခဲ့လို့ပဲပြင်သစ်အနေနဲ့ပိုလူဝဲကိုတက်သွားလို့ထင်
ဟုတ်ကဲ့ခင်ဗျကိုရင်ထွေးရောဘလို့ထင်ပါလဲဘယ်ဂျီယံရှုံးရတာအဓိကချက်ကဘာကြောင့်လို့ထင်ပါလဲ
ကိုလည်းဘောလုံးကိုဖမ်းခဲ့တဲ့ဆိုတော့ကျွန်တော်ကြိုက်ခဲ့တဲ့ဘောလုံးကိုသမားတွေဆိုကျွန်တော်တော်တော်ဦးစားပေးကြည့်တယ်ကိုသမားဆိုတာရှေ့ကကစားတဲ့ဘောလုံးသမား10ယောက်ဆိုလုံးသူအကုန်မြင်ရတယ်လေမြင်ရတော့သူကအော်ပေးတယ်ကျွန်တော်ကြည့်တယ်ဘယ်ဂျီယံကိုသမားကောင်းနေဒါပေမဲ့ဘယ်ဂျီယံကိုသမားစိတ်စိတ်တယ်နောက်ကအော်ပေးတာမြင်ကျွန်တော်ပြင်သစ်ကိုသမားနဲ့ဘယ်ဂျီယံကိုသမားဆင်လိုက်ရင်ပြင်သစ်ကိုသမားနောက်ကနေပြီးတော့လိုအပ်တာအားလုံးသူလိုက်အော်ပေးတယ်ဒါကြောင့်မလို့သူတင်းကပလိန်နေထားပေးတာလားအုပ်စုဘက်ကဘယ်ဂျီယံကိုသမားကိုသူတို့တင်းကပလိန်နေထားပေးတယ်ဒါပေမဲ့ကျွန်တော်ကြည့်ရင်ဘယ်ဂျီယံကိုသမားတင်းကပလိန်နံပါတ်30ကိုသူနေရာပြောင်းပေးလိုက်တယ်ပေါ့နော်ဒီပွဲပြန်ကြည့်တော့အတာစီးနဲ့ကစားတာကဘယ်ဂျီယံကိုသွင်းသွားတာကပြင်သစ
်ဟုတ်ကဲ့ဆိုတော့အခုပြင်သစ်ကနောက်ဆုံးဘောလုံးပွဲဖိုင်နယ်မှာစောင့်နေပြီဒီနေ့ကစားမှာကအင်္ဂလန်နဲ့ခရိုအေးရှားကိုဝင်းကျော်မင်းဘလို့ထင်လဲဗျအ
င်္ဂလန်နဲ့ခရိုအေးရှားကတော့ထင်တယ်ကျင်းပင်းနဲ့ဘယ်ဂျီယံဘောလုံးပွဲကောင်းတဲ့ဝက်ဖြစ်လာမယ်သူ2008ဆီဇန်ကတော့ခရိုအေးရှားအင်္ဂလန်ရဲ့အိမ်ဝင်ဝင်ပလေးမှာနိုင်ကစားကြလို့အင်္ဂလန်အိမ်ဖြစ်ပြီး2008မှာခြေစဝဲမအောင်လို့ဆိုတဲ့ဒီနေ့တူကဒီဘက်ကိုပို့ပြီးတော့စိုင်းဆိုင်မှုတွေပြင်ထန်လာတယ်လို့ပြောခင်တယ်။အဲသူစင်းအင်္ဂလန်ဆိုလည်းအခုလက်ရှိကျင်းပနေအင်ဂျင်ရုရှားနဲ့တာဝန်နိုင်ငံရေးအခြေအနေကအဆင်ပြေမှုတွေရှိတယ်။အဲ့ဒီအခြေအနေကဒီစားနိုင်ငံတွေကနိုင်ငံကောင်းဆောင်အသီးသီးကသူတို့အသိတွေကိုအဆင့်လိုက်အဆင့်တော့လာပြီးအားပေးကြတယ်။ဘယ်လိုကြည့်ကြရလဲဆိုတော့ဒီအင်္ဂလန်တော့မလောက်ဘူး။ဒါပေမဲ့ဒီပွဲမှာဒါအင်္ဂလန်ခရိုအေးရှားအောင်နိုင်ငံကြီးပိုလူပဲတက်မယ်ဆိုရင်ဒီတိမ်ဝင်ကြီးပြောဆွေးစားမယ်။အော်ဒီဒီတိမ်တော်ဝင်ကြီးတာစုတွေရောလာကြည့်ဖို့ဒီလိုအတိပေးတာဆိုတော့ကျွန်တော်ဒီပွဲကတော့နှစ်ပြင်းလုံးနဲ့ပွဲကောင်းတဲ့ပွဲဖြစ်လာမယ်။စီမင်းဖိုင်ရဲ့ပွဲတစ်ပွဲနဲ့ထိုက်တန်တဲ့ဂျာတာအပြည့်ပေးမဲ့ပွဲကောင်းတဲ့ပွဲလို့ကျွန်တော်ယူဆမိရပြ
။ကိုရင်ထွေးအောင်ဘယ်လိုထင်လဲပြ။အင်္ဂလန်နဲ့ခရိုအေးရှားဘယ်အသင်းသားမယ်ထင်လဲ
။ကျွန်တော်အင်္ဂလန်ကိုကျွန်တော်ခရိုအေးရှားစပိုင်ကိုချိန်တယ်။အင်္ဂလန်မှာကစားတဲ့ဘောလုံးသမားအများစုဟာပရီးမီးယားနဲ့ဝေးဖွားလာတဲ့ဘောလုံးသမားတွေဒီပွဲကစီမင်းဖိုင်နဲ့ပွဲကောင်းတဲ့ပွဲအင်္ဂလန်ကိုပို့ပြီးတော့ကျွန်တော်အားသာတယ်လို့ကျွန်တော်သတ်ထားတယ
်။ဒါကတော့ကိုကျော်အောင်လင်ကဆက်သွယ်မြင်မြန်ပြီးတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ခါဘရူးနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ရေဒီယိုမီတာလှိုင်းနေပြင်လှိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook စာမျက်နှာနဲ့ VOA မြန်မာပိုင်းရဲ့ Internet Website ဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီဖတ်ယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့
ရှင်းလူငယ်တရားအရေးအမြတ်အမြင်ရပြောရမယ်ဆိုရင်တော့အာနည်းနည်းတော့စိတ်ကြက်တာပေါ့နော်ဘာဖြစ်လို့လဲဆိုတော့လောက်တာလုံနေရတယ်
ဒါတော့ဓာတ်ရိုက်လီလိုင်းဆွေးနွေးကန်းကိုပြန်လဲထုတ်လွှင့်တဲ့ခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါပြင်နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းနေတဲ့ကစိတ်ဝင်စားစရာအကြောင်းအရာတွေကိုကောက်နှုတ်တင်ပြထားတဲ့အစီအစဉ်မနေ့ကအင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေကိုထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြော်စံတာနဲ့အတူကောက်နှုတ်တင်ပြပေးပါမယ်
မြန်မာနိုင်ငံဟာအနောက်နိုင်ငံတွေဆီကရင်းနှီးမြှုပ်နှံမှုကိုပဲလိုအပ်တယ်။ဩဝါဒမလိုအဖူးဆွဲကောင်းစင်နဲ့လူလူလူရဲတဲ့ဆောင်းပါးကို Global Times မှာဖော်ပြတယ်။ဆင်းရဲနွမ်းပါမှုအလုပ်လက်မဲ့ပြဿနာတိုင်းရင်းသားပဋိပက္ခတွေအပြင်မကြမီကဖြစ်ထွန်းလာတဲ့ရညာဒုက္ခတွေပြဿနာတွေနဲ့ရှုပ်ထွေးနေတဲ့မြန်မာနိုင်ငံအဖို့အဓိကလိုအပ်ချက်ကဘာလဲ။အမှန်တကယ်လိုအပ်တာကဖွံ့ဖြိုးတိုးတက်မှုပဲဖြစ်ပါတယ်။ရင်းနှီးမြှုပ်နှံမှုတွေဟာမြန်မာနိုင်ငံအခြေအနေတိုးတက်ကောင်းမွန်ဖို့အတွက်အမှန်တကယ်အထောက်အကူဖြစ်စေလိမ့်မယ်လို့ဒေါင်ဆန်းစုကြည်ကလည်းပြောထားပါတယ်တဲ့။ဒါပေမဲ့အနောက်တိုင်းမီဒီယာတွေဟာမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုပြုလုပ်ရေးဒါမှမဟုတ်နှိပညာဖွံ့ဖြိုးရေးတို့ကိုအရေးမထားဘဲပြင်းပြင်းထန်ထန်ထုနှက်ဝေဖန်ရေးကိုသာအကြံတော်ဝင်လှုပ်ဆောင်နေကြတယ်လို့ဆိုထားပါတယ်။ဒီလိုဝေဖန်တဲ့စကားလုံးတွေကြောင့်ပဲဖွံ့ဖြိုးတိုးတက်ရေးပြဿနာတိုင်းရင်းသားပြဿနာတွေပြည်လည်သွားတော့မယောင်ယောင်လုပ်နေကြတယ်လို့ဆိုပါတယ်။အနောက်နိုင်ငံတွေရဲ့မြန်မာနိုင်ငံပေါ်လူရတွေကိုမြန်မာအစိုးရရဲ့စီးပွားရေးအကြံပေးပမခရှွန်တန်ကတော့ No action talk only နေတို့ပဲလို့ခေါ်ဆိုထားပါတယ်မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုရဲ့ပမာဏသုံးပုံတစ်ပုံကိုတရုတ်နိုင်ငံကလှုပ်ဆောင်နေတာဟာ2014-15ဗန်ဒါရင်းနှစ်ကစခဲ့တာဖြစ်ပါတယ်အမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုကတော့.4%ပဲရှိတယ်လို့လည်းဖော်ပြထားပါတယ်မြန်မာနိုင်ငံအစိုးရဟာအနောက်နိုင်ငံရေးစံယီစံညွှန်းတွေနဲ့စံတမန်နည်းတွေကိုဖော်ဆောင်နေတာဖြစ်ပေမဲ့အနောက်နိုင်ငံတွေဟာရင်းနှီးမြှုပ်နှံမှုနဲ့တုံ့ပြန်အစီအမံမပြုကြပါဘူးလို့လည်းဆိုပါရယ်သူတို့ဟာလူခွင်နဲ့ပတ်သက်ပြီးအပြင်းထန်ထောက်ပြနေကြတယ်အမှတ်ယူနေကြတယ်ဒါပေမဲ့မြန်မာနိုင်ငံအနေနဲ့ပူတပြင်းလိုအပ်နေတဲ့စစ်မှန်သောရင်းနှီးမြှုပ်နှံမှုကိုကြတော့မလုပ်ကြဘူးလို့ဆိုပါရယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံကိုကြွေးထောင်ကြောက်ဆင်နေတယ်လို့လည်းသူတို့ဆိုဆွဲခဲ့ကြပါရယ်မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်တရုတ်ရဲ့ထက်ဝင်ကူညီမှုကိုဆော့မတွက်နိုင်ပါဘူးတကယ်တော့Belt and Road လို့ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းဟာဒေသတွင်းအခြေခံအဆောက်အုံတွေတည်ဆောက်ပြီးကုန်သွယ်ရေးတိုးတက်လာစေမှာဖြစ်ပါတယ်လို့ဆိုပါတယ်။အခုခါကြောက်ဖြူအထူးစီးပွားရေးစီမံကိန်းအတွက်နှစ်နိုင်ငံညှိနှိုင်းနေကြတယ်လို့လည်းဖော်ပြထားပါတယ်။ရေနံသဘာဝတံငွေနဲ့လူငယ်လူရွယ်တွေများပြားတဲ့မြန်မာနိုင်ငံဟာတိုးတက်နိုင်တဲ့အလားအလာအများကြီးရှိနေပါတယ်။ဒါကြောင့်အနောက်နိုင်ငံတွေအနေနဲ့ဩဝါဒမင်္ဂန်းချွေနေမဲ့အစားဖွံ့ဖြိုးတိုးတက်ရေးအတွက်ထိထိရောက်ရောက်လှုပ်ဆောင်တင်တယ်လို့យေတာထားပါခင်ဗျာ။
တရုတ်နဲ့မြန်မာလူမျိုးရေးဆိုင်ရာနောက်ထပ်အဆင့်တစ်ခုကဘာဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ပရာရှတ်ပရင်စောရေးသားထားတဲ့ဆောင်းပါးကို The Diplomat Online မှာဖတ်ရှုရပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းတရုတ်မြန်မာနှစ်နိုင်ငံလူမျိုးရေးဆိုင်ရာအစည်းအဝေးတစ်ခုကိုကျင်းပခဲ့ပါတယ်။ဒါဟာနှစ်နိုင်ငံကြားလူငယ်တွေနှစ်နည်းငယ်အတွင်းအပြန်အလှန်တိုးမြင့်ပြုလုပ်လာတဲ့တွေ့ဆုံမှုတွေကတစ်ခုဖြစ်တယ်ဆိုပေမဲ့မြန်မာနိုင်ငံမှာရှိတဲ့တရုတ်ရဲ့အခမ်းအနားနဲ့နှစ်နိုင်ငံကြားလူမျိုးရေးပိုင်းဆိုင်ရာဆက်ဆံရေးကိစ္စတွေကိုတစ်ခါပြန်ပြီးတော့အယုံဆိုင်လှုပ်ဆောင်လာတာလည်းဖြစ်တယ်လို့ဆိုပါတယ်2016ခုနှစ်အတွင်းမှာဥပဒေစိုးမိုးရေးနဲ့လူမျိုးရေးဆိုင်ရာဝန်ကြီးအဆင့်ဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့ပြီးပြီးခဲ့တဲ့သတင်းပတ်ကကျင်းပတဲ့ဆက်တမအကြိမ်ဥပဒေစိုးမိုးရေးနဲ့လူမျိုးရေးပူးပေါင်းဆောင်ရွက်မှုနှစ်နိုင်ငံဝန်ကြီးအဆင့်ဆွေးနွေးပွဲကိုတော့ဘေကျင်းမြို့မှာပြုလုပ်ခဲ့ပြီးနှစ်ဖက်ကိုယ်စားလှယ်အဖွဲ့ကိုတရုတ်ပြည်သူလူမျိုးရေးဝန်ကြီးဌာနဝန်ကြီးနဲ့မြန်မာပြည်ရေးဝန်ကြီးတို့ကဦးဆောင်ပါတယ်တရုတ်မီဒီယာတွေရဲ့အဆိုအရလူမျိုးရေးနဲ့ဥပဒေစိုးမိုးရေးပူးပေါင်းဆောင်ရွက်မှုတွေကိုမြှင့်တင်ပေးဖို့နဲ့တရုတ်ရဲ့ကမ္ဘာလုံးဆိုင်ရာပိုးလက်မှတ်တဲ့စီမံကိန်းရဲ့ရှေ့ပြေးစီမံကိန်းအတွက်လုံခြုံရေးအစီအစဉ်တွေပုံမအားကောင်းအောင်ပြုလုပ်တာပဲဖြစ်တယ်လို့ညှိတာထားပါတယ်ခင်ဗျာ။တို့ရရှင်တို့အခုဆက်လက်ပြီးတော့နားဆင်ရမှာကတော့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်။မ မေရိကန်အီဒီယမ်အသုံးနှုန်းတွေကိုဒေါ်လာလတန်းကအစီအစဉ်တင်ဆက်ပေးနေတာလည်းဖြစ်ပါရခင်ဗျာ
ဒီနေ့မြေတွေ့တင်ပြမယ့် EDM အတုံးကတော့
to get cold feet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက TOD GET get to get ကယူတာ COLD cold ကအေးတာ FEET feet ကခြေထောက်ဆိုတော့စကွိုက်ထူလုံးရဲ့လုံးကောက်အသေးပဲကတော့ခြေထောက်အေးတာပေါ့ရှင်ဒီအတုံးဆင်းသက်လာတာကတော့တက္ကသိုလ်1605ခုက Lombard စကပုံကနေလို့တချို့သူတေသီတို့ကဆိုကြပါတယ်ဖဲကစားတဲ့လူကဖဲရှုံးလို့ပတ်စံမရှိတော့ဘူးဖဲပိုင်းကထွက်ချင်ပြီဆိုသူ့ခြေထောက်တွေအေးနေပြီလို့စင်ကြေးပေးလေရှိတယ်လို့ဆိုပါတယ်ဒါကြောင့်မို့လဲ to get cold feet ကတခုခုလောက်တော့မယ်အဲ့ဒီအလုတ်ကလည်းခက်မယ်သူ့တွေအန္တရာယ်ရှိမယ်ဒုက္ခရောက်စေမယ်ဆွရမယ်ဆိုရင်လောက်ခဏဒီမှာမလုတ်ရဲတော့လို့မလုတ်ဖဲနေတာကို to get cold feet လို့ရည်ညွှန်းပြောတာဖြစ်ပါတယ်တကယ်ကြော်လေကျမတို့လူသားတွေနေနဲ့တခုခုအရေးစွန်ပြီးလုပ်ရမယ်ဆိုရင်ခြေလေးလက်တွေအေးစမြဲဆိုတာလေတော့ရှိများသိပါဖဲရှုံပြီးဖဲသမားကဖဲပိုင်းကမထွက်ဖဲဆက်ပြီးရိုက်နေမယ်ဆိုရင်သူ့မှာပြဿနာဖြစ်မှာဆိုတော့လန့်လို့ကြောက်လို့ဒီစင်ကြီးပြောတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The groom got cold feet before his wedding dayand decided to cancel the ceremony.
တို့သားကမင်္ဂလာဆောင်မရဲ့မတိုင်ခင်ကြောက်သွေးဝင်လာပြီးမင်္ဂလာမဆောင်ရတော့လို့အခမ်းအနားကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တယ်လို့ထည့်ပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The groom got cold feet before his wedding day and decided to cancel the ceremony.
ကြောက်သွေးဝင်လာပြီးနီးမှလုပ်ရမယ်ဟာကိုမလုပ်ရဲပဲမလုတ်ဖဲနေတယ်ဆိုရင်ဘယ်လိုပြောမလဲ
to get cold feet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါတော့ဒေါ်လာလတန်စီစဉ်တင်ဆက်တဲ့ American idiom အသုံးလုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့မနေ့ညပိုင်းတော့ဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာပါကိုဇော်ဝင်းလှိုင်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
လာပါခင်ဗျာ VOA တိုင်းရဲ့လေလိုင်းစီစဉ်ကကျေဆွပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့ပြည်ထောင်စုငင်းညာရေးညီလာခံ27ရာစုပင်လုံတတိယကြိမ်အစည်းအဝေးအကြောင်းဖြစ်ပါတယ်ဒီငင်းညာရေးလုပ်ငန်းစဉ်တွေကိုအရင်သမ္မတဦးသိန်းစင်အစိုးရလက်ထက်ကစပြီးတော့အကောင့်ထဲပေါ်လာခဲ့တာအခုဆိုရင်နှစ်တည်းလည်းအတော်ကြာခဲ့ပါပြီဒီငင်းညာရေးဆွေးနွေးပွဲတွေမှာအစိုးရဘက်ကရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကရောခေါင်းဆောင်လူကြီးတွေကဥဆောင်ပါဝင်နေကြတာဖြစ်ပါတယ်ဒါပေမဲ့အနာဂတ်ရဲ့ခေါင်းဆောင်လောင်းတွေဖြစ်ကြတဲ့မျိုးဆက်တဲ့လူငယ်တွေရဲ့အမြင်သဘောထားတွေကရောလက်ရှိသွားနေတဲ့ငင်းငယ်လုပ်ငန်းစဉ်တွေအပေါ်မှာဘလို့မြင်ကြပါသလဲသူတို့ရဲ့အတန်တွေကရောဘလောက်အထိရေးပါသလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲမှာငင်းငယ်ရေးအတွက်စစ်ပွဲတွေရပ်ဆိုင်းရေးအတွက်လူငယ်တို့တွေအကြအသိပညာပြန်ပွားရေးအတွက်ကန္တာဆောင်မှာတက်ကြွစွာဥဆောင်ပါဝင်လှူရှာနေကြတဲ့လူငယ်တွေပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်ကျွန်တော်တို့လေလိုင်းပေါ်မှာတချို့ရောက်နေပါပြီတချို့ကတော့ကျွန်တော်တို့ထုတ်လို့သူမဆူမွန်ကဆက်သွယ်ပြီးတော့ခေါ်ယူနိုင်ဖို့စူးစမ်းနေစေဖြစ်ပါတယ်ပထမဆုံးကျွန်တော်တို့လေလိုင်းပေါ်မှာရောက်နေတဲ့ဆိုင်အောင်မြင့်ဦးကိုဖိတ်ခေါ်ကြပါခင်ဗျာဆိုင်အောင်မြင့်ဦးဟာတိုင်းရင်းသားလူငယ်မဟာမိတ်အဖွဲ့ကဖြစ်ပါတယ်ဆိုင်အောင်မြင့်ဦးရှိပါလားခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာကျွန်တော်ဆိုင်အောင်မြင့်ပါခင်ဗျာ
ဟုတ်ကဲ့ဆိုင်အောင်မြင့်ရေပြောပါအောင်အခုတွားနေတဲ့လက်ရှိငင်းငယ်ရေးလုပ်ငန်းစဉ်တွေအပေါ်မှာဆိုင်အောင်မြင့်ဦးရဲ့အမြင်ကဘယ်လိုရှိပါသလဲ
ဒီတော့စုကျွန်တော်နော်ဒီငင်းချင်းကခံလို့ကျွန်တော်အနေနဲ့တက်ရောက်ခဲ့တာတော့ဒီအစိုးရနဲ့ဆိုရင်ဒုတိယချင်းထိကျွန်တော်တက်ရောက်ခဲ့တယ်အဲ့ပေါ်မှာသင်စပြောမယ်ဆိုရင်ကျွန်တော်လူငယ်တွေနဲ့ပြောဆိုတော့ခုမြင်ရကျွန်တော်လူငယ်တွေကတော့ observer အနေနဲ့တက်ပြခဲ့တာပါနော်အဲ့ဒါအနေနဲ့ကျွန်တော်တို့တွားမယ်ဆိုရင်ကျွန်တော်ဒီရင်းချင်းပေါ်မှာပြီးခဲ့တဲ့အခါကကျွန်တော်ဥဒေသင်ချင်းတွေရဲ့အရှိန်နဲ့ပြီးတော့ဒီလောဆယ်ချင်းတွေဆိုရင်ကျွန်တော်တို့တော်တော်လေးတတိယအချိန်မှာချင်းပါဖို့ကတော်တော်လေးအချိန်ကြာသွားတာပါနော်အဲ့ပေါ်ကြာတဲ့အချိန်မှာအယုံကြည်မှုတွေတခြားကောင်းဆောင်လေးရဲ့အချင်းချင်းတွေ့ဆုံမှုတွေကဒီမျိုးရှားပါးတဲ့ခြင်းဟိုအကန့်တမျိုးဆိုတာတို့ကကြာသွားတယ်ဒီကြားထဲမှာကျွန်တော်တို့ပါရှိနေတယ်ဆိုတော့ PC ကိုခေါ်တဲ့ Public Consultation ပေါ့နော်ဒီလိုခြားခြားတဲ့အဆင့်တွေမှာလည်းအကန့်တများစွာနဲ့ကျွန်တော်တို့တွေ့နေရတယ်ဒါကိုလည်းဒီလိုနှစ်ဖက်ကဒီမှာမှုတွေလည်းအများရှိခဲ့တယ်ပြီးတော့ကျွန်တော်တို့အကန့်တတွေလည်းများစွာပုံများလာတယ် ချင်ရတယ်ပြီးတော့နောက်တစ်ခုကအစိုးရနဲ့ထမတော်ကပို့ပြီးတော့ခွာချရတော့ပြီးတော့ဒီဒီလူတစ်ပတ်ကလည်းညီတိုင်းကပို့ပြီးတော့ခြားပနာမှုတွေပိုများလာတယ်ဟိုဒီအင်းခွဲချမှုတွေပိုများလာတယ်လို့ဒီပုံမှာတော့ကျွန်တော်တို့ဒုံးတက်မိပါတယ်ခင်ဗ
ျဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆန်းအောင်မြေဦးခုကျွန်တော်ဆက်ပြီးတော့လေလိုင်းပေါ်ကိုဂျွန်ထောင်းကိုဖိတ်ခေါ်ကြပါခင်ဗျာချင်းလူငယ်အဖွဲ့ကဂျွန်ထောင်းရှိပါလား
ဟုတ်ကဲ့ရှိပါတယ
်ဂျွန်ထောင်းလည်းဆွေးနွေးပါအောင်အခုနေပြီးတော့မှစရမယ့်ညီညာညီလာကအပါဝင်ပေါ့လေပြီးခဲ့တဲ့ဆွေးနွေးပွဲတွေအပေါ်အားရကျေနပ်မှုရှိမရှိနောက်တကယ်တကယ်ရောဂျွန်ထောင်းတို့လိုတိုင်းသားလူငယ်တွေရဲ့အတန်ကတော့ဘယ်လောက်အရေးပါသလဲကိုယ်အမြင်သဘောထားဘယ်လိုရှိသလဲပြောပါအောင
်ဟုတ်ကဲ့ဒီနေချင်းညီလာကတန်ဖတ်စ်ပြည်လုံးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ချင်းလူငယ်ရောရဲ့အမြင်ရပြောရမယ်ဆိုရင်တော့နည်းနည်းတော့ဖိတ်ကြတာပေါ့နော်။ဘာဖြစ်လို့လဲဆိုတော့လှုပ်တာလှုပ်နေရတယ်အရှိကိုမရောက်ဘူးလို့ကျွန်တော်တို့ကမြင်တယ်။ဘာဖြစ်လို့လဲဆိုတော့တိုင်းသားတွေကတောင်းဆိုထားတဲ့ဂတိကဝတ်တွေကလည်းရှင်းပါတယ်။ပြီးတော့လည်းလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကချုပ်ဆိုထားတဲ့ဂတိကဝတ်တွေလက်မှတ်တွေအကြီးကြီးရှိပါသေးတယ်။ဒီအပေါ်မှာဟောရှင်းရှင်းလေးပါဒီအတိုက်ခက်ရဆဲရည်တို့ငင်းချင်ရည်တို့ပါလို့ဆိုတာတိုင်းသားတွေကသူတို့လူချင်းတဲ့ဟာကိုဒီအစိုးရအနေနဲ့ဖြစ်ဖြစ်ဒီတမတော်အနေနဲ့ဖြစ်ဖြစ်မတိတာလည်းမဟုတ်ဘူးဆိုတော့အခါကျတော့ဒီငင်းချိုင်းဖြစ်စဉ်ကကျွန်တော်တို့နေ့တိုင်းအတိအစိတ်ပြောရမယ်ဆိုတော့နေ့တိုင်းမြင်ရကြားနေရတယ်ဒါပေမဲ့အားမရဘူးလို့တော့ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်ထောင်းရေဆွေးနွေးပေးတာပုံမှန်လေးလေးပဲကိုယ့်ရဲ့အမြင်သဘောထားအခုလိုပြောပြတာကျေးဇူးတင်ပါတယ်အခုကျွန်တော်ကြာရှဲကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကြာရှဲလာဟုလူငယ်အဖွဲ့ကကြာရှဲရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ကျွန်တော်ကြာရှဲပါခင်ဗျာ
ဟုတ်ကဲ့ကြာရှဲရေပြောပါအောင်ကြာရှဲကအခုလောလောဆယ်နေပြီးတော့မှရောက်နေတယ်ရှင်နဲ့ဟုတ်လား
ဟုတ်ကဲ့ပါခင်ဗျာကျွန်တော
်ဟုတ်ကဲ့ကြာရှဲရဲ့အမြင်သဘောထားလေးဒီညီညာရေးဆွေးနွေးပွဲတွေအပေါ်ကြာရှဲရဲ့အမြင်သဘောထားပြောသလိုပဲလက်ရှိနေပြီးတော့မှပြန်ဆမဲ့ညီညာရေးဆွေးနွေးပွဲရဲ့အလားအလာအခုအဲ့ဒီမှာရောက်နေလူကိုယ်တိုင်ရောက်နေတယ်ဆိုတော့အဲ့ဒီပုံမှာရောက်နေကြတဲ့လူတွေတက်ကြမဲ့ကိုယ်စားလှယ်တွေရဲ့အပေါ်ကိုယ့်ရဲ့အမြင်လေးကိုလည်းထည့်ပြီးတော့တပါးလည်းပြောစီချင်ပါတယ
်ဟုတ်ကဲ့ကျွန်တော်မြန်မာပြောရလို့ရှိရစတပြရှင်ဝင်းချဲ့ရင်လာချာကကျွန်တော်တို့ဒီစာရေးစာလုံးလေးဖတ်လို့ဖြစ်ပေါ်လာမယ်လို့ကျွန်တော်မသိဘူးကအဓိကချက်ပါဆိုဆိုသူကဒီစာရေးစာစောင့်စုမှုဆွေးကြတယ်လို့ထင်ကြတာပေါ့ဒါနဲ့ဒီစာရေးစာဖွဲ့ရဆိုလို့လည်းဘယ်လိုပြောမလဲဆဲဖွဲ့စီမှာမဆိုဒီကိုယ်ကြီးရဆွေးတောက်စုတာပဲစောင့်စုတဲ့ဆရာကျွန်တော်ထေတော်ကျွန်တော်ရပတ်ချက်က
ဆ
ဲဖွဲ့စီမှာဒီမြန်မာနိုင်ငံဆွေးချက်နဲ့ဒီစောင့်စုချက်ကိုမှမပေါ့ကသဘာဝပြတ်လည်းမကြည့်စမှာဆိုဒီမြန်မာနိုင်ငံမှာနေတဲ့တိုင်းတာအလုံးရဲ့ပြည်မီရရှိနေရသူတလေးထိုးစားရရှိနေတဲ့နေရာမျိုးရှိတယ်အဲ့ဒါကြောင့်သူကဒီရှင်းလင်းခွင့်မရဘူးပေါ့ကရှင်းလင်းခွင့်မရဘူးဆိုတာဆဲသူအစ်မမဖြစ်စီဘယ်လိုဖြစ်တာပေါ့ဗျာအဲ့ဒါတွေကကျွန်တော်တို့မြန်မာတလာတော့ဒီဖြစ်ပေါ်လာပုံမရဘူးဗျာ
အာကြာရှဲကျေးဇူးတင်ပါတယ်အခုနေပြည်တော်မှာဆိုရင်တော့အခုကျွန်တော်တို့တရားတော်ဆိုရင်မြောက်ပိုင်းကိုယ်စားလှယ်အဖွဲ့အပါဝင်ပေါ့လေအားလုံးကစိတ်ဝင်စားစောင့်ကြည့်နေကြတာဟုတ်မြောက်ပိုင်းကိုယ်စားလှယ်အဖွဲ့ကဆိုတော့သူတို့အပါဝင်ကိုယ်စားလှယ်တွေလည်းအခုဆိုရင်တော့ဆုံးလောက်ပြီပေါ့ဆိုတော့ကြာရှဲကရောဘလို့ခန့်ကဏ္ဍကပါဝင်ဆွေးနွေးမလဲဒီငင်းငယ်ညီလာကမှာပေါ့နော်ပြောလို့ရသလား
ဟုတ်ကဲ့ကျွန်တော်ဒီဘာမှရချင်မပေါ့လေကျွန်တော်လေးလာကြနေနဲ့ပါလာတာနောက်တစ်ခုကျတော့ဒီမှာပါတယ်ဆိုတော့ဒီဒီကတော့လေဒီရေချီအောင်ကြလဲဆောင်မှာပေါ့လေနောက်တစ်ခုကျတော့ဒီဟာကကျွန်တော်ရှိစီချီလာတော့တကယ်ဒီစတဲ့ချင်းကြီးဆိုင်နေလာသလိုအားလုံးသဘောတူရှိရှိနေတဲ့ဒီမူဝါဒကမှစီချီတယ် for sure မဖြစ်စီဘူးပေါ့ဗျာအဲ့ဒါပဲကျွန်တော်ကဒီဖြစ်စီချီတာပေါ့ဒီစတဲ့ချင်းကြီးဆိုင်နေလာသလို for sure မဖြစ်စီဘူးပေါ့
နေဒီတော့ကိစ္စလေးကိုကျွန်တော်ပြီးတော့ဆက်ပြီးတော့မေးချင်ပါသေးတယ်အခုကျွန်တော်လေလိုက်မော်ကိုလမ်းဆောင်ကိုဖိတ်ခေါ်ကြပါတယ်ကချင်လူငယ်တုတပိစခန်းကိုဥဆောင်ကော်မတီဝင်တူဖြစ်ပါတယ်သူဟာဒီပြီးခဲ့တဲ့လာပိုင်းကစပြီးတော့ဒုက္ခသည်တွေပြင်းပြတဲ့ကိစ္စပြန်လဲလွမြောက်ရေးပြန်လဲခေါ်ထိုးရေးကိစ္စတွေမှာဥဆောင်လှူရှာခဲ့တဲ့ကချင်လူငယ်ကောင်းသောတူဦးလည်းဖြစ်ပါတယ်။လမ်ဆောင်ရှိပါလား
။ဟုတ်ကဲ့ရှိပါတယ်
။လမ်ဆောင်ရေးဆွေးနွေးပါအောင်လမ်ဆောင်ပါဆိုရင်လည်းတိတိကျကျအခုနောက်ပိုင်းမှာတော်တော်လေးညဉ့်ဉန်းရေးကိစ္စတွေစစ်ပွဲရစဲရေးကိစ္စတွေမှာပါဝင်လှူရှာနေတယ်ဆိုတော့လေအခုသွားနေတဲ့ညဉ့်ဉန်းရေးလမ်းစဉ်ဟာအားရကျေနပ်မှုရှိသလားလိုအပ်ချက်ကရောဘာတွေရှိတယ်လို့လမ်ဆောင်အမြင်မိလဲ
။ဟုတ်ကဲ့ကျွန်တော်တို့ဒီကချင်လူငယ်တယောက်အနေနဲ့ကတော့မြန်မာနိုင်ငံရဲ့ငင်းချမ်းရေလှုပ်ဆောင်တဲ့အပေါ်မှာလုံးဝအားမရပါဘူးလုံးဝယုံကြည်မှုကပုံပုံပြီးမှကြာချင်းလာတယ်လို့ကျွန်တော်မြင်မိပါတယ်ဆိုတော့ဒီငင်းချမ်းရေလှုပ်ဆောင်နေတဲ့ပေါင်းဆောင်တွေကိုကျွန်တော်တို့လူငယ်တွေနေချင်တာတော့ငင်းချမ်းရေကိုလှုပ်ဆောင်တာလားငင်းချမ်းရေကိုပြစားတာလားဆိုတဲ့ဒီပေါင်းစင်ဖြစ်လာပါတယ်ဆိုတော့အထူးသဖြင့်ကျွန်တော်တို့လူငယ်တွေဟာငင်းချမ်းရေတည်ဆောက်ဖို့ဖြစ်စင်မှာအစ်ပေခံစားရတဲ့လူတွေဖြစ်နေပါတယ်ဆိုတော့ရှိရဲ့အချိန်မှာကျွန်တော်တို့လူငယ်တွေဟာတရားခံအနေနဲ့ကျွန်တော်တို့မဖက်စလုံးဘက်ကနေကျွန်တော်တို့လူငယ်တွေကိုအုံပြုနေတာပါ။ဒါပေမဲ့လည်းကျွန်တော်လူငယ်တွေဟာတိုင်းပြည်ရဲ့မြန်မာနိုင်ငံရေးတမိုင်းအဆက်ဆက်မှာကြည့်နေရှင်လေလူငယ်တွေရဲ့အခန့်အတန့်ဟာအစ်မတမအရေးပါပါတယ်။ဒ
ဒါမှလည်းလက်ရှိမြန်မာနိုင်ငံရဲ့ငင်းချမ်းကြီးကဝင်းလင်းမြင်တာမှုမရှိဘူးလို့လည်းကျွန်တော်တို့အဲ့လိုမျိုးမြင်မိပါတယ်။ဒီလူတွေလူငယ်တွေပါဝင်နိုင်ဖို့အတွက်လည်းကျွန်တော်တို့ဒီဥပဒေတွေနဲ့အဟတာတော်၎င်းဒီလူလက်စွာငင်းချမ်းစွာစံတာထုတ်ဖို့မှုတွေပြောဆိုဆွေးနွေးမှုတွေကြောင့်လည်းကျွန်တော်တို့အဟတာတွေအနောက်ဆက်တွေကျွန်တော်တို့ကိုအပါအစီတွေတော်တော်လေးကျွန်တော်လုပ်သွားခံရရတယ်လို့ကျွန
မှာရောက်နေတဲ့လူတချို့တခြားလူကဘောနော်ရောက်နေကြတဲ့သူတွေပြောတာဒီပွဲမှာလူငယ်တွေပါဝင်ခွင့်မရဘူးဆိုတော့သူတို့တော်တော်လေးစိတ်ပြင်းမိတယ်ပေါ့နော်စောစောဆင်းနေကြတဲ့ဆင်းနေသွားကြတဲ့အထက်မှာလည်းဒီကိစ္စတွေကိုထည့်ပြောသွားကြတာတွေရှိပါတယ်ဆိုတော့အခုကျွန်တော်သိချင်တာကအာဒီပွဲအခုဒီဆွေးနွေးပွဲတွေဟာအရင်သမရဦးသိန်းစင်စိုးရလက်ထက်ကစပြီးတော့ဒီ NCA ဆွေးနွေးပွဲတွေကစပြီးတော့ဖြစ်လာခဲ့တာဒီဟိုအခုဒီ NLD အစိုးရလက်ထက်မှာဒီဟို21ရာစုပြင်လုံးတတိယကျင်းတော်ရောက်သွားပြီပေါ့နော်ဆွေးနွေးပွဲတွေဆွေးနွေးပွဲတွေဟာအကုန်ကြများတာအဲ့တော့ဒါလူတိုင်းသိပါတယ်ဆိုတော့အကုန်ကြများသလောက်အကျိုးရလရှိနိုင်ပါမလားတကယ်ပဲစောစောပြောခဲ့ကြသလိုလှုပ်ရှားနေတဲ့ရုပ်ပြအဖြစ်ဆွေးနွေးတဲ့ဆွေးနွေးပွဲဖြစ်မလားကျွန်တော်ထင်တာကတော့တိုင်းပြည်ကောင်းဆောင်တွေဘက်ကတိုင်းသားကောင်းဆောင်တွေဘက်ကအစိုးရကောင်းဆောင်တွေဘက်ကတော့သူတို့တကယ်ရွေချက်တော့ရှိကောင်းရှိပါလိမ့်မယ်တကယ်စစ်မှန်တဲ့ညီညာရင်ရဖို့ဆိုတဲ့ညီမချင်းတွေသူတို့လုပ်နေတာဖြစ်ကောင်းဖြစ်ပါလိမ့်မယ်ဒါပေမဲ့လည်းအခုတကယ်လက်တွေ့မှာအဲ့ဒီဘက်ကမတက်ရောက်ဘဲနဲ့ဆန့်ကျင်မဲ့အကျိုးတက်ရောက်မှုတွေဖြစ်နေတယ်လို့ပဲလို့ဟိုပါရုပ်ပြလိုမျိုးဖြစ်သဘောတက်ရောက်နေတော့ဒီအပေါ်မှာကြာရှဲရောဘယ်လိုမြင်မိသလဲအခုအဲ့ဒီလိုမျိုးပဲခံစားမိသလားအခုကိုကိုယ်တိုင်ရောက်နေတယ်ဆိုတော့
ကျွန်တော်တို့ကျွန်တော်ရှိရှိကြည့်လာတော့ဗျာတကယ်တဲ့အားလုံးကိုသူရှင်းနေတဲ့အချက်လားသူကဘယ်လိုမြန်မာနိုင်ငံသားဘယ်လိုမြန်မာနိုင်ငံကြီးအခုလူချင်းစာပြရှိတယ်ရှိတဲ့အချက်လားသူဒီပါပနာနိုင်ချာချာရှင်းနေတော့တဘောစီမပြေအဆော့တိတော့ရှိတာပေါ့လေရေးချက်ကြီးလို့တဲ့ကိစ္စမှာအထက်ပြင်းနေသူရှိရှိမှာပေါ့ဒီလူရှိရှိကိစ္စမှာစစ်စစ်ချင်းနေနေမှာကိုလူရှိတော့အခုလူတောင်းလို့မရဘူးလေမင်းနဲ့ချက်မယ်မင်းနဲ့ပြင်မယ်မင်းနဲ့ချက်မယ်မင်းနဲ့ပြင်မယ်အဲ့ဒီမျိုးတော့ပြင်မှာပေါ့လေကျွန်တော်သူရတာတခါတော့ဒီတစ်ဖက်သေးနဲ့ဒီသူတို့လုံချီတဲ့အကုန်လို့ယူမယ်ဆိုတဲ့ဟာတော့ကျွန်တော်ကလည်းမင်းသူရကဒီကျွန်တော်တက်ဆရာဒီအစိုးရအနာပါရပေါ့လေနော်အဲ့ဒီမျိုးဖြစ်ဖို့ကျွန်တော်မလေးတယ်နောက်တစ်ခုကျတော့ဒီကျွန်တော်တို့အစနာဆံမေးတာဆိုပလဲဒီတိုင်းတန်းတင်းရခါကျတော့မပေါ့လားဆိုဒီတိမာတော့ကျွန်တော်ချေအချေအကတာတော့ကောင်းနောက်တစ်ခုကျတော့ဒီအရှိတပိတ္တိသာဒီဟောလိလဆန်နဲ့ဖိတော့ဖိထားတယ်ဗျအဲဖိထားတဲ့နေရာမှာကျွန်တော်တို့ဒီဂျူနီယာလည်းအပလိုက်မလုပ်တာတော့မကြည့်ဘူးလေနော်အဲ့ဒါကြောင့်လည်းမပါပါခွင့်မရတာဖြစ်လို့ဖြစ်မှာပေါ့လေနော်အဲ့တော့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့လူငယ်တချို့ပါဝင်ဆွေးနွေးနေကြဆွေးနွေးကြမယ်ဆိုတော့ကျွန်တော်သိပါတယ်ဒါပေမဲ့လည်းတို့ကဟိုပါပေါ့နော်တို့မိခင်အဖွဲ့အစည်းအသီးသီးရဲ့ကိုယ်စားလှယ်အနေနဲ့ဝင်ပြီးဆွေးနွေးကြမှာဆိုတော့ဒါလူငယ်ကန္တာရဲ့လို့တော့တည်တည်တန်တန်ပြောလို့မရဘူးဖြစ်တာပေါ့နော်အာဟုတ်ကဲ့အော်ကျွန်တော်အခုဆက်ပြီးတော့ဆိုင်းအောင်မြင်ဦးကိုလေလိုက်ပေါ်ပြန်ဖိတ်ခေါ်ချင်ပါတယ်ဆိုင်းအောင်မြင်ဦးရှိပါလားခင်ဗျဟု
တ်ကဲ့ခင်ဗျရှိပါတယ်ခင်ဗျ
ဟုတ်ကဲ့ဆိုင်းအောင်မြင်ဦးအခုပြောတင်တဲ့လောက်လဲအခုအမြင်တွေကိုပြောခဲ့ကြရပါတော့ဆိုတော့ဒီငင်းငင်းဆွေးနွေးပွဲတွေဟာဒါလူငယ်တွေရဲ့အမြင်ကြားလူငယ်တွေကြားထဲမှာဘလို့ဖြစ်တင်တယ်လို့မြင်နေတာလဲစောစောကကြာရှဲလဲအထက်လျောက်တော့ပြောတော့ပါတယ်ဖြစ်စီခြင်းတဲ့ပုံစံဒါပေမဲ့ဆိုင်းအောင်မြင်ဦးရဲ့အမြင်ကရောဒီအခုသွားနေတဲ့ပုံသဏ္ဍာန်ဟာမဟုတ်ပါဘောလမ်းကြောင်းလွဲချော်နေသလားချင်းကပ်ပုံလွဲနေသလားဘလို့သွားတင်တယ်လို့မြင်တယ
်ဒီပုံမှာဒီကျွန်တော်တို့ရင်းချင်းနေတာကြောင့်ပုံမှာကျွန်တော်တို့သွားတင်တာကအခုရှိတာပါဆိုတော့ကျွန်တော်ငွေငယ်တွေပါဝင်ပြီးဆိုတော့ဦးစားပေးရမယ်လို့ကျွန်တော်ပထမဆုံးပြောချင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ကဒီရင်းချင်းကဒီအနေနဲ့2010ပုံစံသွားမလားအတောင်ရှိပုစီပုံချေကဘူးတွေပုံစံသွားမလားရှားရှည်အောင်မယ်ပေါ့နော်အဲ့ပုံစံကျွန်တော်တို့အနေနဲ့ဒီလူငယ်တွေအမြင်ကိုပုံမထည့်မယ်ဆိုရင်ခီလန်းပုံရောက်နိုင်တယ်လို့ကျွန်တော်မြင်တယ်ပြီးတော့လူငယ်တွေရဲ့အတန်ကိုပုံနားထောင်မယ်ဆိုရင်ဒီအပေါ်မှာပုံပြအကျိုးတရားမှုရှိမယ်လို့ကျွန်တော်မြင်တယ်ဘာကြောင့်လဲဆိုတော့ဒီလူကြီးတွေရဲ့အနေအကိုမကြခင်မှာဆိုလူငယ်တွေဒီတိကဟိုကျွမ်းကျင်ပညာရှိတွေရှိတယ်လူငယ်တွေရှိတယ်အဲ့ဒါကိုအစားထိုးခြင်းအဖြစ်ကျွန်တော်တို့ဒီကောင်းမွန်တဲ့ဤတန်းတွေကောင်းမွန်တဲ့ချင်းကမှုတွေပုံပြီးအောင်မြန်ဆန်နိုင်တဲ့အတွေ့အော်တွေအခုဆိုရင်ကျွန်တော်တို့တိုင်းသားပါတီရဲ့ဖြစ်ဖြစ်တိုင်းသားဒီကနေ့ကဖြစ်ဒီတက်ဆိုင်ရာအစုအဖွဲ့တွေကအားလုံးကနေရာတွေအများကြီးချက်နေပြီသို့တော်လည်းကျွန်တော်တွေ့ရတာအစိုးရနဲ့ဒီသက်မတော်ကတော့ဒီပုံမှန်မှာကျွန်တော်ကလေးမထားဘူး
အဲကြတော့ကျွန်တော်အနေနဲ့ဟိုဒီဘောမှာကျွန်တော်တို့ကတော့စစ်ပင်းနေတာအခုလက်ရှိအစိုးရရောတမတော်ကျွန်တော်အရင်စစ်ပင်းနေတယ်ဒီလူငယ်အကြီးကိုကျွန်တော်တနေငံလုံးလုပ်တယ်တိုင်းသားလူငယ်မှာလည်းဒီလုပ်နေတယ်တခြားမူဝါဒရေးဆွဲနေတဲ့ဖွဲ့တွေရှိနေတယ်အဲ့တော့ကျွန်တော်အလေးနဲ့ထားမယ်ဆိုရင်ဒီလမ်းကြောင်းကဘုံမူပြပြန်လင်းကောင်းနေတယ်လို့ကျွန်တော်တို့ညီလေ
ကျွန်တော်အခုဆက်ပြီးတော့ဂျွန်ထောင်းကိုလည်းပြန်ပြီးတော့လေလိုင်းကိုဖိတ်ခေါ်ချင်ပါတယ်ဂျွန်ထောင်းရှိပါလားခင်ဗျာ
โอเคရှိပါတယ်ခင်ဗျ
ာကျွန်ထောင်းလဲကျွန်တော်ခတ်တူတူလေးဖြည်းဖြည်းပါအောင်အဲ့ဒီဟိုမိကုံးကိုပဲဒီအခုညင်းချိုင်းဟိုဆွေးနွေးပွဲတွေဘယ်လိုပုံစံနဲ့သွားတင်လဲ
ဟုတ်ကဲ့ကျွန်တော်အမြင်နဲ့ပြောရမယ်ဆိုရင်တော့ကျွန်တော်တို့အခါနဲ့ပြန်သွားတင်တယ်လို့ထင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ငင်းချိုင်းပြည်စင်စူးစားလာကတည်းကဘာလို့လဲဆိုတော့ကျွန်တော်တို့ဒီအစိုးရနှစ်ရက်လုံးမယုံတော့ဘူးလေတိုင်းသားတွေအနေနဲ့ NLD အစိုးရတဲ့ဖြစ် USDP အစိုးရတဲ့ဖြစ်ဒီနှစ်ခုမယုံတဲ့ခါကျတော့ကျွန်တော်တို့အနေနဲ့အခါနဲ့ပြန်လို့တင်တယ်လို့ထင်တယ်ဆိုတော့အစနဲ့ဘယ်လိုပြန်လောက်ရမှာလဲဆိုတော့ကျွန်တော်အမြင်ပြောရမယ်ဆိုရင်မိပေါင်းအစိုးရဆိုပြီးတော့တက်လာပြီးတော့ဒီမိပေါင်းအစိုးရရဲ့စူးစမ်းအားထုတ်မှုနဲ့လုပ်မယ်ဆိုရင်တော့ကျွန်တော်တို့ရောက်တင်တဲ့ခရီးအကော်ရေးတီတော့ရောက်မယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်အခုလိုလိုရင်းတွင်ပြောပြပြမတင်စာရှင်းလက်ရေကိုလည်းကျွန်တော်ဒီတိုင်းမှာပြန်ဖိတ်ခေါ်ချင်ပါသေးတယ်ခင်ဗျာ။မတင်စာရှင်းလက်ရေရှိပါဘူး။ကျွန်တော်ဆုံးမေးခွန်းလေးကျွန်တော်မေးချင်တာကခနေ့လူငယ်တွေဟာတစ်ချိန်မှာကောင်းဆောင်အဖြစ်အစားထိုးတာဝန်ရရမှာဆိုတာတော့ဒါအမြင်ကြီးလက်ခံမလွဲပဲလေ။ဘသူတွေဖြစ်မလဲဆိုတာဒါအဓိကဟုတ်ဆိုတော့ဒီလူငယ်တွေကိုအခုလိုမျိုးတန်းပြီးအနာဂတ်အတွက်အရေးကြီးတဲ့ဒီညဉ့်ဉန်းရေးဆွေးနွေးပွဲတွေပြည်တွင်းညဉ့်ဉန်းရေးလုပ်ငန်းစဉ်တွေအပြစ်ခရဆဲရေးလုပ်ငန်းစဉ်တွေမှာမြန်မာတမိုင်းမှာတကယ်ကိုအရေးကြီးတဲ့ကိစ္စရပ်တွေမှာလက်တွဲခေါ်ခြင်းအားဖြင့်သူတို့ကိုဟိုပါဝင်ခွင့်ပြုခြင်းအားဖြင့်ဒီလူငယ်တွေအနာဂတ်မှာခေါင်းဆောင်ဖြစ်လာတဲ့အချိန်ကျရင်သူတို့အတွက်အစဉ်သင့်ပြင်ဆင်ပေးထားရမရောက်ပေဘူးလားမတင်စာရှင်းလင်းရတာဘယ်လိုမြင်မိပါလဲ
အာကျွန်တော်လက်ရှိငင်းချင်းဖြစ်စဉ်ကိုပြောရင်တို့ကတော့မြင်ရတော့ခြောက်ရဆိုတဲ့စကားလုံးကြီးကတကယ်ကိုခြောက်ရဖြစ်စေခြင်းလဲဆိုရင်တို့ကဖြစ်ရမယ်အဲ့လိုရေရှည်တည်တမ်းမှုဆိုရင်အခုကတည်းကကျွန်တော်တို့ဝေးကင်းစကားလေးရဲ့အရွယ်ကနေစပြီးလက်ရှိလူငယ်တွေအသက်အရွယ်အစုံတွေကိုတခါတည်း engage ပေါ့နော်ချိတ်ဆက်မှုလုပ်ထားရမယ်ဖြစ်စဉ်ဖြစ်ဖို့လိုတယ်ဘလောက်ပဲအရှိကောင်းဆောင်လေးလက်မှတ်ထိုးပြီးတနေ့အချိန်တို့ကွယ်လွန်သွားတယ်နောက်ဆက်နေ့မှာဒါအချိန်ကြီးပြန်လဲဟိုကြောက်ပြသွားနိုင်နေပေါ့နော်ကျွန်တော်တို့မြင်တာတော့ရေရှည်တည်တမ်းပြီးတကယ်ကိုအဲတန်းမှတန်းခိုင်တဲ့ငင်းချင်းဖြစ်စဉ်ဖြစ်လို့လေဆိုရင်အသက်အရွယ်အစုံကိုထိတွေ့မှုရှိနေတဲ့အာ
ဟုတ်ကဲ့အမတင်စာရှင်းလေးကျေးဇူးတင်ပါတယ်နောက်ပြီးတော့ဒီနေ့ဝင်ဆွေးနွေးပေးကြတဲ့လူငယ်ကောင်းဆောင်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်စာနဲ့ရေးပြီးတော့ဆွေးနွေးကြဖို့ရေးခဲ့ကြတဲ့သူတွေကျွန်တော်တို့အချိန်အတိုင်းအကန့်အသတ်ကြောင့်မဖတ်ပြနိုင်ခဲ့တာကိုလည်းအနည်းငယ်တောင်းပန်အပ်ပါတယ်ဆိုတော့ပင်လုံးညီလာခံပြီးတဲ့အချိန်ကြာလို့ရှိရင်တကယ်ပဲတန်းပြေအတွက်အရေးပါတဲ့ဆုံးဖြတ်ချက်တွေချနိုင်မလားမချနိုင်ဘူးလားဆိုတာကတော့ကျွန်တော်တို့စောင့်ကြည့်အောင်မှာဖြစ်ပါခင်ဗျာနောက်ပတ်မှပြန်လဲဆုံးဖြတ်ကြပြီလားပေါ့
ဒါကတော့အင်္ဂါညကထုတ်လင်းခဲ့တဲ့ဓာတ်ရိုက်လီလိုင်းအစီအစဉ်ကိုပြန်လဲပြီးတော့နားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
လူမောင်ခုကူးမှုဒါမှမဟုတ်ခေတ်သစ်ကျေကျွန်ပြမှုဟာအာရမလုခိုင်းဖို့သို့မဟုတ်အတင်းကျပ်ဖြစ်စေဒိညာရေးဖြစ်စေချိန်ချောက်ရေးဖြစ်စေပြည်တစားလုခိုင်းဖို့သို့မဟုတ်လိင်လုံငန်းမှာကလေးတငယ်ကိုအသုံးပြုမှုလို့ပါဝင်တဲ့ရာဇဝတ်မှုဖြစ်ပါတယ်။ကလေးစစ်သားတွေကိုဥပဒေမဲ့စုဆောင်းတာနဲ့အသုံးပြုတာလဲဒီထက်မှအကျိုးဝင်ပါတယ်။ဒါဟာစိုးသွမ်းရက်ဆက်တဲ့ရာဇဝတ်မှုဖြစ်ပြီးတစ်ကမ္ဘာလုံးမှာဖြစ်နေတာပါ။ဘယ်နိုင်ငံမှမလွတ်ပါဘူး။ဒီကနေ့ဆိုရင်ကမ္ဘာတဝန်းလူပေါင်း25သန်းလောက်ဟာလူမောင်ခိုကူးမှုရဲ့တားကောင်တွေဖြစ်နေကြပါတယ်။အမေရိကန်နိုင်ငံသားရေးဌာနဟာ TIB လို့ခေါ်တဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာကိုနှစ်ဆင်ထုတ်ပြန်ပါတယ်။အဲ့ဒီအထက်မှာအမေရိကန်ပါဝင်နိုင်ငံနဲ့ဒေသပေါင်း189ခုတို့ရဲ့လူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ဆောင်ချက်တွေကိုစမ်းစစ်ထားပါတယ်။လူကုန်ကူးသူတွေကိုအရေးယူတာ၊လူကုန်ကူးခံရသူတွေကိုအကောက်အွယ်ပေးတာနဲ့ဒီရာဇဝတ်မှုကိုတားဆီးတာမှာအစိုးရတရက်ချင်းစီရဲ့လှုပ်ဆောင်ချက်ပေါ်မူတည်ပြီးနိုင်ငံတွေကိုအဆင့်၄ဆင့်ခွဲပြီး TIB အစီရင်ခံစာထဲမှာသတ်မှတ်ထားပါတယ်။အနိုင်ဆုံးစံနှုန်းတွေကိုပြည့်မီတဲ့နိုင်ငံတွေကို Tier 1 အဆင့်သတ်မှတ်ပါတယ်။အနိုင်ဆုံးစံနှုန်းတွေမပြည့်မီပေမဲ့ပြည့်မီဖို့ရာတည်တာတဲ့လှုပ်ဆောင်မှုရှိတဲ့နိုင်ငံတွေကို Tier 2 အဆင့်သတ်မှတ်ပါတယ်။တည်တာတဲ့လှုပ်ဆောင်မှုတွေရှိပေမဲ့အနီးကပ်လေ့လာစောင့်ကြည့်ရမယ့်နိုင်ငံတွေကို Tier 2 စောင့်ကြည့်အဆင့်သတ်မှတ်ပါတယ်။နောက်ဆုံးကတော့အနိုင်ဆုံးစံနှုန်းတွေကိုလည်းမပြည့်မီပြည့်မီဖို့ရာတည်တာတဲ့လှုပ်ဆောင်ချက်တွေလည်းမရှိတဲ့နိုင်ငံတွေကို Tier 3 အဆင့်မှာသတ်မှတ်ပါတယ်။2028ခုနှစ်အစီရင်ခံစာမှာနိုင်ငံ29နိုင်ငံကိုအဆင့်တင်ထားပြီးနိုင်ငံ20ကိုအဆင့်လျှော့ချထားပါတယ်။ ဒေသတစ်ခုလုံးမှာအပေါင်းလက္ခဏာဆောင်တိုးတက်မှုရှိထားတာတွေလည်းတွေ့ရတယ်လို့အစိုးရကစားကိုထုတ်ပြန်တဲ့ဇွန်လ28ရက်နေ့မှာနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ
် The 48 African countries included in the report 14 received upgrades.Meaning we observed a strong trend.
စင်ကန်နာမှာပါတဲ့အာဖရိက48နိုင်ငံမှာ14နိုင်ငံဟာအဆင့်တက်သွားပါတယ်။ဒါအပြင်သူတို့ရဲ့တစ်စုံလုံးအနေနဲ့တုံ့ပြန်လှုပ်ဆောင်ချက်တွေမှာတိုးတက်မှုရှိလာတယ်ဆိုတော့အားကောင်းတဲ့လမ်းကြောင်းတစ်ခုကိုတွေ့ရတဲ့သဘောပါပဲ။လုံခြုံရေးပိုင်းချင်းချောက်မှုကြီးတွေ၊ရွှေပြောင်းနေထိုင်ခြင်းဆိုင်ရာစိန်ခေါ်မှုတွေ၊ဗဏ္ဍာရေးဆိုင်ရာအခြားအကန့်အသတ်တွေနဲ့အခြားအတားအဆီးတွေရှိတဲ့ကြားမှာပဲဒီဒေတာဟာတိတိတသာတိုးတက်လာပါလေ
။ဝန်ကြီးပွန်ပေယိုကလူမောက်ကူမှုကြောင့်ကဘာတဝံလူသားမောင်းများစွာရဲ့ဂုံတိတ်ခါနဲ့လွတ်လပ်မှုတို့ဆုံးရှုံးရပါတယ်။ဒီလိုရဟာအမျိုးသားလူညုံရေးကိုအန်ဒရယ်ရှိစေပြီးဈေးကွက်တွေမတည်မငြိမ်ဖြစ်စေပြီးတော့နိုင်ငံဖြတ်ကျော်ရာဇဝတ်ကိန်းသားတွေနဲ့အကြမ်းဖက်ဝါဒီတွေအားကောင်းစေပါတယ်။ဒါအပြင်အမေရိကန်တွေအနေနဲ့ကျွန်တော်တို့ကင်ဆယ်တဲ့အားလုံးနဲ့အကျုံးဝင်တဲ့တန်ဖိုးတွေကိုစော်ကားမှုတစ်ခုလည်းဖြစ်ပါတယ်လို့ပြောပါတယ်။ဒီကဘာလုံးဆိုင်ရာချင်းချောက်မှုကိုတိုက်ဖြတ်တာမှာအမေရိကန်ပြည်ထောင်စုဟာခိုင်မာတဲ့ဥဆောင်မှုနေရာကပါဝင်ပါတယ်ဒူမော်ဂိုကူးမှုတိုက်ဖျက်ရေးကိုအစိုးရရဲ့ထိတ်တန့်ဦးစားပေးတစ်ခုအဖြစ်သမ္မတထရမ့်ကသတ်မှတ်ထားပြီးဒီရာဇဝတ်မှုကိုနှိမ်နင်းတာမှာအစိုးရရဲ့အရင်းအမြစ်တွေကိုအပြည့်အဝအသုံးပြုဖို့ချမှတ်ထားပါတယ်လို့ဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်
တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA အာဘော်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်ခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့မနေ့ပိုင်းတနအိဇာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးဦးမှာပါညနေပဲထုတ်လွှင့်မယ်ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်ကိုတော့လိုင်းဒိုမီတာ16 19နဲ့25မီတာတို့ကနေနားဆင်နေပါလားခင်ဗျာ view မြန်မာပိုင်းကဘောလုံးနေမြန်ဖက်အစီအစဉ်တွေကိုဆက်လက်တန်လွှင့်နေပါတယ်အခုတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ထိုင်းနိုင်ငံချီရန်ခဲမဲဆိုင်မျိုးကရေရှမ်းနေတဲ့ကြောက်ကူထဲမှာသတင်းနှစ်ပတ်ကျော်ပိတ်မိနေတဲ့ចောင်းသား12ဦးနဲ့ဘောလုံးနီးပြတူပါတဲ့အဖွဲ့သားအလုံးကိုကယ်တင်နိုင်ပြီလို့ထိုင်းရေတပ်အထူးတပ်ဖွဲ့ကပြောပါတယ်။ကူထဲမှာချန်နေတဲ့ကယ်ဆယ်ကူညီသူထိုင်းရေတပ်ဖွဲ့အထူးတပ်ဝင်၄ဦးစလုံးနဲ့ကူပြင်ကိုအနှစ်ကင်းကင်းနဲ့ရောက်လာပြီလို့လည်းပြောပါတယ်။နေတိုးလို့ခေါ်တဲ့မြောက်အတ္လန္တိတ်စစ်စာချုပ်အဖွဲ့နဲ့ရောEU ဥရောပသမ္မတနဲ့ပါတွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်သွားဖို့အတွက် American သမ္မတ Donald Trump ရဲ့ခုနှစ်ကြာဥရောပခီးစဉ်စတင်နေပါပြီ။အခုတော့ NATO ဌာနချုပ်ရှိရာ Belgium နိုင်ငံ Brussels မြို့မှာသမ္မတ Trump ရောက်နေတာဖြစ်ပါတယ်။သမ္မတဟာ Britain ပြီးလို့ရှင် Britain နဲ့ Scotland Key ကိုဆက်မှာဖြစ်ပါတယ်။ပြီးရင် Finland နိုင်ငံ Helsinki မြို့မှာရှိ Russia သမ္မတဗလာဒီမီယာပူတင်နဲ့သမ္မတထရမ့်တို့ရဲ့ထိပ်သီးဆွေးနွေးပွဲကျင်းပဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုမှလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒကိုကြက်ကြက်မက်မက်ကင်တွယ်ဆောင်ရွက်နေတာဖြစ်ပြီးအမေရိကန်ကနေပြည်နှင်တန်အပိတ်ခံရတဲ့သူတွေကိုပြန်ပို့ရမှာလက်ခံဖို့အတွက်ပြက်ကွက်တဲ့မြန်မာနဲ့လာအိုစ်နှစ်နိုင်ငံအတွက်အမေရိကန်ကပြည်ဝင်ခွင့်ဗီဇာကန့်သတ်မှုတွေချမှတ်လိုက်ပါတယ်။မြန်မာနိုင်ငံအတွက်ကန့်သတ်ချက်တွေထဲမှာမြန်မာဝန်ကြီးဌာနတွေဖြစ်တဲ့အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့လူဦးရေဆိုင်ရာ MOLIP နဲ့ပြည်ထောင်ရေး MOHA တို့ရဲ့ညွှန်ကြားမှုချုပ်အဆင့်နဲ့အထက်တာဝန်ထမ်းဆောင်နေစေအရာရှိတွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်ကန့်သတ်ထားတာဖြစ်ပါတယ်။မနေ့ကညကရုရှားနိုင်ငံ Saint Petersburg မြို့မှာကစားခဲ့တဲ့ကမ္ဘာဖလားဘောလုံးပွဲအကျိုးဘောလုံးပွဲမှာပြင်သစ်က Belgium ကိုတကိုးဂိုးမရှိနဲ့အနိုင်ရပြီးနောက်ဆုံးဘောလုံးပွဲကိုတက်သွားပြီးဖြစ်ပါတယ်။
ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာတွားခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရင်ဘူးကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်တောတာရှင်အားလုံးကိုအထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရောစိတ်ပါချွေးလန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးဦးပါ
This program has come to you from the Voice of America, Washington.